Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ16ရက်တောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလို့မီတာ1925 30နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြမှာပါသတင်းတွေထဲမှာဆိုလို့ရှိရင်မြန်မာနိုင်ငံဒီမိုကရေစီရဲ့အတွက်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ဘာမာအက်ဥပဒေပြင်ဆင်ချက်အသစ်ထည့်သွင်းထားတဲ့ NDAA ဥပဒေကိုဂျာတာပရင်းနေတုံကအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်ကုလသမဂ္ဂလူညိုရေးကောင်စီကနေမြန်မာအရေးယူဆောင်ရွက်ပေးဖို့ကုလသမဂ္ဂထွေထွေညီလာခံကတောင်းဆိုလိုက်ပါတယ်ဒါအပြင်မလေးရှားမှာရုတ်တရက်မြေပြိုကျတဲ့အတွက်လူ16ဦးသေဆုံးပြီး20ကျော်ပျောက်ဆုံးနေပါတယ်။အဲ့ဒီလိုမြန်မာနယ်ကဘာကနောက်ဆုံးရသတင်းတွေကိုဥစွာပြောပြပေးပါပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့မြန်မာဒီမိုကရေစီနဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော်ကမြို့သားကာကွယ်ရေးအုပ်ဒီ NDAA ကိုအတည်ပြုလိုက်တာနဲ့ပတ်သက်ပြီး
အခုဒီ NUG ပါဝင် EAO တွေကိုအရေးတင်းတင်းပေါ့နော်အတိအမှတ်ပြုလိုက်တယ်အခုညီပေးမယ်ဆိုတော့ဒါနိုင်ငံရေးအဖြစ်တော့ကျွန်တော်ရှိကိုတန်းဆန်းကျွေးသွားတာပေါ့နော
်ရခိုင်လွတ်တော်ကိုယ်စားလှယ်ဟောင်းဥဖေသန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမချခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်ကရင်ပြည်နယ်ကော့ဂရိတ်ဘက်မှာတော့ KNLA PDF ပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတခါစစ်ကောင်စီတပ်တွေကသကိုင်းတိုင်းတွင်းကကြေးရွာတချို့ကိုမိရှို့ခဲ့တာကြောင့်ဒေသခံတွေထွက်ပြေးနေရတဲ့အခြေအနေပါဝင်တရုတ်မြန်မာနယ်စပ်ကုံတွေနဲ့ဆိုင်တဲ့သတင်းတပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနဲ့မတိုင်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုဝင်းမင်းတို့ကတလဲချင်းညာပေးမှာဖြစ်ပါတယ်ဗျာ
မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ဘာမာအက်ဥပဒေပြင်ဆင်ချက်အသစ်ထည့်သွင်းထားတဲ့2023ခုနှစ် NDAA အမေရိကန်အမျိုးသားကာကွယ်ရေးဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်အထက်လွှတ်တော်ကဂျာတာပရင်းညကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ Burma Unified Through Rigorous Military Accountability Act of 2022လို့နာမည်ပေးထားတဲ့ဥပဒေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရရှိရေးအတွက်တိုက်ပွဲဝင်နေသူတွေကိုထောက်ပံ့ကူညီဖို့နဲ့မြန်မာစစ်တပ်ကိုပိုပြီးထိရောက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်အရေးယူဖို့အဓိကရည်ရွယ်တဲ့ဥပဒေဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တပ်ဖွဲ့တွေနဲ့ဒီမိုကရေစီရေးလှုပ်ရှားတဲ့အဖွဲ့တွေကိုကျွမ်းကျင်မှုပိုင်းနဲ့လက်နက်မဟုတ်တဲ့အကူအညီတွေပေးဖို့ပါထည့်သွင်းထားပါတယ်။ဆရာနာသိမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုဒဏ်ခတ်အရေးယူဖို့မြန်မာနိုင်ငံကတင်ပို့တဲ့ကြောင်မြတ်တွေအမေရိကန်ကိုတင်သွင်းခွင့်တားမြစ်ဖို့မြန်မာနိုင်ငံဆိုင်ရာညှိနှိုင်းရေးမှူးတူခံထားပြီးတာဝန်ပေးဖို့နဲ့ကုလသမဂ္ဂကထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်အောင်အမေရိကန်ကတိုက်တွန်းအားပေးဆောင်ရွက်ဖို့စတဲ့အချက်တွေထည့်သွင်းထားပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံပြီးတရားဝင်အောင်လှုံ့ဆော်ရေးစစ်တပ်အာဏာသိမ်းမှုကိုအပြစ်တင်ပြီးအယက်သားအုပ်ချုပ်ရေးပြန်လည်ပေါ်ပေါက်အောင်ဆောင်ရွက်ရေးစစ်တပ်အဖွဲ့ဝင်ဟောင်းတွေအခြားဒီမိုကရေစီအင်အားစုအဖွဲ့တွေတွေကိုကူညီသွားမှာအခြားဒီမိုကရေစီအဖွဲ့ဝင်ဟောင်းတွေကိုကူညီသွားမှာဖြစ်ပါတယ်စစ်ကောင်စီအတွက်ဝင်ငွေမရရင်းနဲ့တရားဝင်မဖြစ်ရေးလှုပ်ဆောင်မဲ့အချက်တွေကိုလည်းထည့်သွင်းထားပါတယ်အောက်လွှတ်တော်မှာဒီဇင်ဘာလ9ရက်နေ့မှာအတည်ပြုထားပြီးဖြစ်တဲ့ဒီဥပဒေမူကြမ်းကိုမကြခင်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလက်မှတ်ရေးထိုးပြီးဥပဒေအဖြစ်အတည်ပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာရေးကိုဆက်လက်အာရုံစိုက်အရေးယူပေးဖို့ကုလအထွေထွေညီလာခံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းဖြစ်ရှင်ရေးရ ेंजर ဒုက္ခသည်တွေနဲ့အတင်းတမာရွှေပြောင်းခံရသူတွေကိုယ်ဆန္ဒနဲ့ကိုယ်ဘေးကင်းလုံခြုံစွာသိခါရှိရှိပြန်နိုင်မှုရေးရှိတည်တံ့စေရတို့အတွက်ခိုင်မာတဲ့အကြံပြုဆောင်ရွက်ချက်တွေကိုလုံခြုံရေးကောင်စီကဆက်လက်သွားဖို့တောင်းဆိုချက်ပါတဲ့မြန်မာဆိုင်ရာဆုံးဖြတ်ချက်ကိုကုလအထွေထွေညီလာခံကမနေ့ကချမှတ်ခဲ့တာပါ။ကုလထွေထွေညီလာခံအနေနဲ့အခုလိုအတိအကျအချက်တွေကိုလူညွှန်ကြီးကောင်စီကိုတောင်းဆိုထားတာထဲမှာရက်ဆက်လူမဆန်တဲ့လူခွင့်ချိုးဖောက်မှုတွေကြည်ကြဲပြတ်ပြတ်ချိုးဖောက်နေသူတွေအပေါ်တာဝန်ယူတာဝန်ခံမှုရှိလာအောင်အရေးယူပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ကုလထွေမှုချုပ်ရဲ့မြန်မာဆိုင်ရာထူးကိုယ်စားလှယ်ခံမှုကိုဆက်လက်သတင်းတူဖို့အထူးကိုယ်စားလှယ်အနေနဲ့6လတချင်အစီရင်ခံစာတင်ဖို့အပြင်သူ့လုပ်ငန်းတွေပိုထျောက်ရေးဝိုင်းကူပေးဖို့ကိုလည်းဆုံးဖြတ်ချက်ထဲမှာ Kula to Yemuchago, Tonsu Tavare, Kula Lune Consini, or to Yemucho yet two Cosaledo Nine, Kula and Masaya Lulate, Sonsa, Samu Yandia, IMM, Luque Sayan, Ma two Cosale, Tom Andrews, Tonel, Sepubon Sayapo, Titan Tabarek.
Malaysia Nanga Kuala Lambi Mu, Kuala Lambu Mubi Mashide, Nya eight Sedeta, Key Tacha Dude, Yvan Sade Niyama. ဒီကနေ့တောက်ချာနေမနေ့ကယုတ်တည့်ရဲ့မြေပြိုကျခဲ့တဲ့အတွက်16ယောက်သေဆုံးပြီး24ယောက်ပျောက်ဆုံးနေတယ်လို့မလေးရှားတာဝန်ရှိသူတွေကပြောဆိုပါတယ်။ စစ်ချုပ်ဦးသေဆုံးပြီးတော့16ဦးပျောက်ဆုံးနေတဲ့အတွက်ဆက်လက်ရှာဖွေနေစေဖြစ်ပါတယ်လို့ပြည်နယ်အစိုးရဖွံ့ဖြိုးတိုးတက်ရေးဝန်ကြီးကကော်မန့်ကပြောဆိုသွားတာဖြစ်ပါတယ်။မြေပြိုကျခဲ့တဲ့ဆလံကောပြည်နယ်တဲ့ကဘာတောင်ကလီမြို့မှာတဝါဝဆိုင်ပြိုရေးဥပဒေနဲ့ရှိပြီးဥယျာဉ်နဲ့ရှိပြီးညအိတ်ညနေအလယ်ခီးထွက်သူတွေအသွားလာများတဲ့နေရာဖြစ်ပါတယ်။ခီးသွားမိသားစုတွေအိတ်ပျော်နေစ ဌာနကိုပြောဆိုခဲ့ပါတယ်မြေကြီးတဲ့တစ်ပင်တွေဖုံးအုပ်ခံထားရတဲ့ကားတွေလူနေတဲတွေနဲ့ကဲဇေးသမားတွေရှာဖွေတူးဆွနေတဲ့ဗီဒီယိုတွေဓာတ်ပုံတွေကိုလည်းလူမှုကွန်ရက်စာမျက်နှာမှာဖော်ပြထားကြပါတယ
်ဖိလစ်ပိုင်နိုင်ငံမှာတော့ခရစ်စမတ်နေ့ရောက်ဖို့ကိုယ့်ရဲ့လူဒီညမှာဒီနေ့မှာအာယုံစုတောင်းပွဲတွေချက်ညီတဲ့အစကျင်းပနေခဲ့ပါတယ်ကက်သလစ်ဘာသာဝင်အများစုနေထိုင်တဲ့ဖိလစ်ပိုင်မှာစင်ပိန်ဂါဘီလို့ခေါ်တဲ့အခုလိုဝတ်ပြုပွဲတွေဟာခရစ်မတ်မတိုင်ခင်ညနေအထိဆက်တိုက်ကျင်းပလေရှိပါတယ်လူတွေမနဲ့၄နိုင်ခွဲအစောကြီးထပြီးဖခင်ကျောင်းတွေကိုသွားဝတ်ပြုစစ်တောင်းကြတာပါအရင်2019နဲ့2020ခုနှစ်တွေတုန်းကတော့ကိုဗစ် -19 ရောဂါကူးစက်မှာဆိုရင်ပြီးအခုလိုလူစုလူဝေးနဲ့ဝတ်ပြုစစ်တောင်းပွဲတွေမကျင်းပနိုင်ခဲ့ပဲအင်တာနက်အွန်လိုင်းကတဆင့်သာကျင်းပခဲ့ကြပါတယ်ဖိလစ်ပိုင်မှာထူးခြားတာကနှစ်စဉ်အခုလို၉ရက်ဆက်တိုက်ကျင်းပလေရှိပြီးမိုးရွာရွာနေပူပူဘလောက်ထရခက်ခက်လူတွေမနဲ့စောကြီးထဆူဝေဝပြုလေးရှိတယ်လို့ဒီပွဲလာတဲ့အသက်65နှစ်ရွယ်သူနာပြု test regular ကပြောခဲ့ပါတယ်ခင်ဗျာ
ဒီ UI American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.19 kHz 1505တုံည5.25 kHz 1783ည5.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးပါအောင်မယ်ရုရှားကယူကရိန်းရဲ့စွမ်းအင်အစာအုပ်တွေကိုပြစ်မှတ်ထားပြီးတောက်ကြနေဒီကနေ့မှာပဲမစ်ဆိုင်းဒုံးနေနဲ့ထပ်မံပစ်ကတ်တိုက်ခိုက်ခဲ့ပါတယ်ယူကရိန်းရဲ့စွမ်းအင်အခြေခံအစာအုပ်တွေအပေါ်ရုရှားကပစ်ကတ်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းမှာဆောင်းရာသီအတွင်းရေလျှက်စစ်မီးနဲ့အပူပိစက်တွေပြတ်လတ်နေလျက်ရှိပါတယ်။တချိန်တည်းမှာပဲပြတင်ကာကွယ်ရေးဝန်ကြီးဌာနပြောရေးစကွေးရှိသူပြောဆိုရမှာရုရှားကရှေ့တန်းစစ်မျက်နှာပြင်တလျှောက်ခန်းစစ်စီးတိစောက်တာဟာရှီဟောင်းနီအတိုင်းဖြစ်ပြီးဒုတိယကမ္ဘာစစ်တုန်းကပုံစံအတိုင်းအတော်များများအပြောင်းအလဲမရှိဘူးလို့ပြောဆိုပါတယ်။ခင်မီစီရေးအစီအမံအနေနဲ့တွေ့ကြုံတဲ့အခါခန္ဓာရည်ဆွမ်းလားမရှိတော့ဘူးလို့ပြောဆိုထားပါတယ်။အမေရိကန်အနေနဲ့ခင်မီပက်ချီယော့ဒုံခွင်ဒုံတွေယူကရိန်းနိုင်ငံကိုပေးပို့မယ်ဆိုရင်ဒါဟာရန်စားတဲ့လောက်ရအဖြစ်မိမိတို့အနေနဲ့ယူဆပြီးချက်ချင်းတုံ့ပြန်မယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးကဂျာတာပရင်းနေမှာတတိပေးလိုက်ပါတယ်ရုရှားလေကြောင်းတိုက်ခိုက်မှုကိုတုံ့ပြန်မှုအတွေ့အဲ့ဒီဒုံခွင်ဒုံတွေကိုလာရောက်ဖြန့်ကျက်ချတာတာဟာအမေရိကန်အနေနဲ့သူ့ရဲ့အခမ်းအနားကိုပုံမှုမြင့်တင်လာတာဖြစ်တယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးစုခွင့်ရှိသူကပြောဆိုခဲ့ပါတယ်
အမေရိကန်နိုင်ငံမှာကွန်ပျူတာလက်လီအယောင်ဆိုင်တွေရဲ့ရောင်းအားမျောလင့်တာထက်အများကြီးကိုကျသွားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းအခုလိုကျဆင်းခဲ့ပြီး17လအတွင်းအများဆုံးစစ်ကျဆင်းသွားခဲ့တာလို့အမေရိကန်ကုသရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့2လအောက်တိုဘာလတုန်းကတော့အမေရိကန်တွေရဲ့အားလဲရာသီအစကုန်စုံစံကြီးတွေကလည်းလျှော်စင်းတဲ့ရောင်းတဲ့ပစ္စည်းတွေအတူရဝယ်ခဲ့တာကြောင့်ကွန်ပျူတာရောင်းအားတစ်ချက်တော့တတ်သွားခဲ့ပါတယ်။ဒါပေမဲ့အားလုံးကိုခြုံကြည့်မယ်ဆိုရင်နိုဝင်ဘာလအတွင်းကားပရီဘော့ဂ်ပစ္စည်းလက်စစ်ပစ္စည်းစတာတွေပါဝင်ရောင်းအား 3,600 ခန်းလုံးအထိကျဆင်းသွားခဲ့ပါတယ်။အဝတ်ထည်အားကစားစာအုပ်နဲ့တခြားသုံးဆောင်တွေအင်တာနက်အွန်လိုင်းကရောင်းဝယ်တာတွေမှာလည်းကျဆင်းသွားခဲ့ပေမဲ့စားတောက်ဆိုင်တွေရက်ဆိုင်တွေမှာတော့ရောင်းအားတက်ခဲ့ပြီး 3,900 ခန်းလုံးတက်ခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်ခင
်ဗျ။ VOA, CNN, Washington Post စတဲ့သတင်းဌာနကြီးတွေကထင်ရှားတဲ့သတင်းတောက်တွေအပါအဝင်အမေရိကန်ပြည်ထောင်စုမှာရှိတဲ့သတင်းတောက်တွေရဲ့ Twitter အကောင့်စာမျက်နှာတွေကို Twitter ကုမ္ပဏီကကြာတာပတင်းတွေကပိတ်ပစ်လိုက်ပါတယ်။ပိတ်ကန်ရတဲ့သတင်းတောက်တွေထဲမှာ American ဆိုင်ရာ VOA သတင်းတောက်ချုပ် Steve Harmon လည်းပါဝင်ခဲ့ပြီးဘာကြောင့်ပိတ်ခံခဲ့ရတယ်ဆိုတာကိုသိရှိဖို့ VOA က email ပို့ဆက်သွယ်ခဲ့ရမှာစာပို့လို့မရပါဘူးဆိုတဲ့အကြောင်းပြန်ကြားချက်တစ်ခုကိုပဲလက်ခံရရှိခဲ့ပါတယ်။New York Times, CNN စတဲ့သတင်းဌာနတွေကလည်းဘာကြောင့်အခုလိုပိတ်ပင်ခဲ့တာဆိုတာကိုစာရေးသားဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိခဲ့ပါဘူးအကြောင်းအပိတ်ခံရတဲ့သတင်းဌာနတွေနဲ့သတင်းသမားတော်တော်များများကလည်းဒီအကြောင်းအရာတွေကိုရေးသားခဲ့ပါတယ်ပိတ်ပင်ခံရတဲ့လူသိများတဲ့သတင်းတောက်တော်တော်များများက Twitter ကုမ္ပဏီ billionaire တစ်ထည် Elon Musk ဝယ်ယူပြီးနောက်သူနဲ့ Twitter ကုမ္ပဏီအကြောင်းသတင်းတွေကိုရေးသားဖော်ပြခဲ့ကြသူတွေဖြစ်ပါတယ်
မြောက်ကိုရီးယားအနေနဲ့ပို့ထိရောက်မဲ့တာဝဲပြစ်လက်လက်သင်မှာသုံးမဲ့အဆင့်မြင့်အင်ဂျင်သစ်ကိုစမ်းသပ်အောင်မြင်ခဲ့တယ်လို့ဆိုလိုက်ပါတယ်။ဒီအင်ဂျင်သစ်နဲ့စမ်းသပ်ပြစ်လို့မှုပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကိုတိုင်းကြီးကြပ်စစ်ဆေးခဲ့တယ်လို့ဒီနေ့နိုင်ငံပိုင်သတင်းမီဒီယာတွေကကြေညာလိုက်ပါတယ်။အခုအသစ်စမ်းသပ်ပြစ်လို့တဲ့အင်ဂျင်သစ်ဟာလောင်စာအခဲကိုသုံးထားပြီးအရင်သုံးခဲ့တဲ့လောင်စာအစီထက်ပိုမြန်မြန်ပြစ်လို့နိုင်အောင်ဖောက်ထွင်းတွန်းကန်အားအပြည့်အဝရှိတယ်လို့လည်းကြေညာသွားခဲ့ပါတယ်။နိုင်ငံနောက်ပိုင်းဆိုဟေးဆက်သွယ်ရေးဂျူတူပြစင်ကဒီအင်ဂျင်တစ်ကိုသုံးပြီးစမ်းသပ်ပြလွတ်လိုက်တဲ့ဒုံးကြီးကတဆင်မိခိုးပြူတွေထွက်လာတာကိုကြည့်ရင်ခေါင်းဆောင်ကင်ဂျွန်အန်က secret တော့ပြုံးပြီးနေတဲ့ပုံတွေကိုမြောက်ကိုရီးယား CNN သတင်းဌာနကဖော်ပြခဲ့ပါတယ်။ဒီရေးကြည့်တဲ့စမ်းသပ်ပြခမှုဟာမဟာဗျူဟာနီးချလက်နက်စနစ်စစ်တိထက်တီထွင်နိုင်ရေးသိပ္ပံနည်းရရောနည်းပညာပိုင်းဆိုင်ရာအရပါအာမခံချက်ရလိုက်တာလို့ Voice of Korea အင်္ဂလိပ်ဘာသာအစီအစဉ်ကလည်းထုတ်လွှင့်ခဲ့ပါတယ်ခင်ဗျာ။
တော့ကြတဲ့ညနောက်ဆုံးရသတင်းတွေကိုကိုဇော်မူးကျော်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းစောမြန်မာဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့အမေရိကန်ထက်လွတ်တော်ကအမျိုးသားကာကွယ်ရေးဥပဒေကိုအတည်ပြုလိုက်တဲ့အကြောင်းကိုပြောပြချင်ပါတယ်။မြန်မာဒီမိုကရေစီရေးတိုက်ပွဲဝင်နေသူတွေနဲ့တိုင်းရင်းသားလက်နက်ခိုင်တွေကိုကူညီထောက်ပံ့မဲ့အချက်တွေပါဝင်တဲ့အမေရိကန်အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA ကိုဒီဇင်ဘာ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကပါအတည်ပြုလိုက်ပါတယ်။ဒီဥပဒေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပေါ်မှာဘလောက်တက်ရောက်နိုင်ပါမလဲ။ဘလို့အကျိုးတက်ရောက်မှုတွေဖြစ်လာနိုင်တယ်လဲဆိုတာတက်ကြွလှူရှားသူတွေတိုင်းသားအဖွဲ့တွေနဲ့နိုင်ငံရေးသုံးသပ်သူတွေရဲ့အမြင်တွေကိုရန်ကုန်ကစူးစီးတင်ပြထားတာကိုတော့မဆုမြတ်မွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
အမျိုးသားကာကွယ်ရေးလုံခြုံရေးအဥပဒေ NDAA မူကြမ်းကိုဒီဇင်ဘာလ16ရက်နေ့ကအမေရိကန်အထက်လွှတ်တော်ကအတည်ပြုခဲ့ပါတယ်လွှတ်တော်နှစ်ရက်အတည်ပြုပြီးဖြစ်လို့ဥပဒေအဖြစ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ထိုးဖို့သာချန်မာတော့တယ်ဒီဥပဒေကြမ်းအပေါ်မြန်မာဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးလေးလာသူတွေကထောက်ခံကြိုးဆိုခဲ့ကြသလို NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမ္မတဒူဝါလက်ရှိလာကလည်းအခုလိုမျိုးအတည်ပြုပေးခဲ့တဲ့အထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုကျေးဇူးတင်ကြောင်းထုတ်ပြန်ခဲ့ပါတယ်။ဒီဥပဒေအတွင်းຫນွေဥဒေါ်လာရေးနောက်ပိုင်းဖွဲ့စည်းလာတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုအမည်နဲ့တကွကူညီထောက်ပံ့မယ်ဆိုတာကိုဖော်ပြထားတာကြောင့်ထူးခြားမှုရှိလာနိုင်တဲ့ဥပဒေတရားလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်က EAO တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလက်နက်မဟုတ်တဲ့ကျွမ်းကျင်မှုပိုင်းအကူအညီတွေထောက်ပံ့ဖို့ဆိုတာပါဝင်ပါတယ်။ဥပဒေအဖြစ်နဲ့ပြဋ္ဌာန်းလိုက်ပြီဆိုရင်တော့ဒါဟာအမေရိကန်ရဲ့မြန်မာနဲ့ပတ်သက်တဲ့မူဝါဒပိုင်းမှာအရေးကြီးတဲ့အရွေးတစ်ခုဖြစ်လာနိုင်တယ်လို့မြန်မာဒီမိုကရေစီရဲ့လမ်းကြောင်းမှာလည်းတစ်စုံတစ်ခုအရွေးအပြောင်းဖြစ်လာနိုင်တယ်လို့ရခိုင်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဥဖေတန်ကတုံ့တက်ပါတယ်။
EU တွေပါဝင်အင်ဒါနိဗ္ဗာန်အထောက်အကူပြုမယ်ဆိုတော့ဆုံးဖြတ်ချက်ကတော့တို့ကိုနိုင်ငံရေးအချင်းရှစ်တလန်းရောက်သွားတာပေါ့တော့ဒီဘက်ကအတိအမှတ်ပြုလိုက်တဲ့သဘောပေါ့နော်အထူးသဖြင့် NUG ပါဝင် EU တွေကိုအရေးတင်းတင်းပေါ့နော်အတိအမှတ်ပြုလိုက်တဲ့အကူအညီပေးမယ်ဆိုတာဒါနိုင်ငံရေးအချင်းတော့ကျွန်တော်ရှစ်ကိုတလန်းရွေးသွားတာပေါ့နော်အဲဒါကြောင့်ဒါတော်တော်ကိုအရေးကြီးပါတယ်ဒါကအရေးတစ်ခုကိုရွေးသွားတယ်ဒီဆီယနာရှင်စနေဆိုးကျိုးတွေကိုပြည်သူတွေတကယ်တမ်းအဒီကမကခံစားလာရပြီဆိုရင်တော့မိပညာအထောက်အကူကနေပြီးတော့စီးရီးအထောက်အကူပြုဖို့အတွက်လမ်းတစ်ခါတစ်ခါပွင့်သွားတယ်လို့လည်းကျွန်တော်တုံ့တက်လို့ရတယ်ပေါ့ဒီအကျိုးဆက်ကြောင်လဲအဲဒီတိုင်းသားလက်နက်ကိုင်ဖွဲ့တွေကစတော့NUG ပါဝင်ပါတီတွေအတွက်အကျိုးသက်ရောက်မှုတစုံတရာရှိတာလိမ့်မယ်ဒါကြောင့်ဒါကကျွန်တော်တို့ကြိုးစားမကိစ္စဖြစ်တယ်
စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်စော်မင်းထွန်းကအမေရိကန်လွှတ်တော်ရဲ့ခြေလက်ဟာအကြမ်းဖက်မှုကိုအားပေးတာဖြစ်တယ်လို့ဝေဖန်တုံ့ပြန်ခဲ့ပါတယ်
NUG ပေါ့နော် CRP ကျွန်တော်နိုင်ငံနေတဲ့ PDF ပေါ့ကျမ်းပဲလောက်ရတွေကိုမြေပြင်မှာလက်တွေ့လဲလုံနေတယ်အကျမ်းပဲလောက်ရတွေလုံဖို့ ပြည်သူချင်းချင်းတလန်ချင်းဆွဆွဲပြီးတတ်ဖို့ညာအားပြီးနေတဲ့အမြဲလုံဆော်နေတဲ့အဖွဲ့တွေနဲ့ပတ်သက်ပြီးတော့ဒါထောက်ပံ့ပေးဖို့ယူရတယ်ဆိုတာလည်းကျွန်တော်သိရပါတယ်အဲဒီတိုင်းဒါဆိုရင်အမေရိကန်နိုင်ငံအနေနဲ့ကလည်းအမြန်မာနိုင်ငံမှာအကြမ်းဖက်မှုတွေဖြစ်ပွားနေပြီဖြစ်ပွားလာဖို့ဒီရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာမငြိမ်သက်ဖြစ်ပေါ်လာသေးဘူးပိုယူရပြီးလှုပ်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်ဗျအဲမြန်မာနိုင်ငံရဲ့ဒီလိုစီအရေးကိုဆောင်နိုင်ငံပြည်နယ်အေဂျင်စီကိုပုံမူပြီးတော့ကျွန်တော်တို့ဒါခိခိုက်စေတယ်လို့ပဲပြောချင်ပါတယ
်ဒေါ်လာရဲ့အားစုတွေကိုအမေရိကန်ဘက်ကအခုလိုမျိုးကျွမ်းကျင်မှုပိုင်းအကူအညီတွေပေးလာခဲ့ရင်အမေရိကန်ရဲ့ဩဇာဟာမြန်မာပြည်ရင်းကိုပို့ပြီးတက်ရောက်လာနိုင်ပြီးဒီဟာဟာအိန္ဒိယချင်းတရုတ်ဘက်ကလည်းသူတို့ဩဇာမြန်မာပြည်ရင်းမကျနိုင်အောင်လှုံ့ဆော်လာပွဲရှိနိုင်တယ်လို့နိုင်ငံရေးလှစ်လာသူဦးရထွန်းကတော့မြင်ပါတယ်
အဲဒီအမေရိကန်ကအဲ့ဒီလိုကူညီမှုပေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်ကလည်းအဲမျက်ခြင်မပြတ်တော့စောင့်ကြည့်နေလို့မျိုးထင်တယ်။အမေရိကန်ကအဲ့လိုကူညီပေးတဲ့အတွက်ကြောင့်မလို့နာဆာကကိုတွန်းလာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေတဲ့တဲမှာအနောက်အုပ်စုကဒီလိုအော်ဒါဆွမ်းမှုသွားမှာကိုတော့တရုတ်ကလည်းမလိုလားဘူး။အဲအဲ့ဒါသူဘလို့တံပြန်မလဲဆိုတာစိတ်ဝင်စားဖို့ကောင်းတယ်ပေါ့နော်စောင့်ကြည့်ကြမှာပေးကြတာတခုကတော့အခုလိုဒီကူညီခြင်းကစစ်ပွဲတော့ပို့ပြီးတော့ရှေ့သွားမှာပေါ့
အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေ NDAA 2023မှာမြန်မာနိုင်ငံအပြင်မြောက်ကိုရီးယားနိုင်ငံအီရန်နိုင်ငံနဲ့တခြားသောနိုင်ငံတွေနဲ့ပတ်သက်လို့ဆောင်ရွက်သွားမယ့်ကိစ္စတွေလည်းပါဝင်ပါတယ်အမေရိကန်မျိုးသားကာကွယ်ရေးလုပ်ပိုင်ခွင့်အဥပဒေအရ2023တခုလုံးမှာအမေရိကန်ဒေါ်လာ858ဘီလီယံသုံးဆွဲသွားဖို့ခွင့်ပြုထားပါတယ်နောက်ပြီးတော့ဒီဥပဒေထဲမှာစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ MOGE မြမရေနံနဲ့တဘာဝတက်ခွေလုပ်ငန်းကိုပိတ်ဆို့တန်ခတ်တာအပအဝင်လူခွေရေးချိုးဖောက်နေတဲ့မြမစစ်ကောင်စီနဲ့အတိုင်းဝိုင်းကိုတန်ခတ်ပိတ်ဆို့မှုတွေဒီထက်ထိရောက်တဲ့အရေးယူမှုတွေလှုပ်ဖို့ကိုလည်းထည့်သွင်းထားပါတယ်။အဲ့ဒီအချက်တွေအပြင်တိုင်းရင်းသားပြည်နယ်တွေနဲ့တိုင်းရင်းသားတွေကြားမှာ Federal စနစ်ခိုင်မာလာစေအထောက်အကူဖြစ်မဲ့အစီအစဉ်တွေပေးဖို့လည်းပါဝင်ပါတယ်။စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ပြီးတော့အရသာအုပ်ချုပ်မှုပြန်လည်ပေါ်ပေါက်လာအောင်ထုတ်ဖော်ပြောကြားပြီးလှုပ်ရှားနေတဲ့စစ်တပ်တပ်ဖွဲ့ဝင်ဟောင်းတွေကိုကူညီထောက်ပံ့မှုကိုလည်းထည့်သွင်းထားပါတယ်ရှင်
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမြတ်မောင်ပြောပြခဲ့တာဖြစ်ပါတယ်။သခိုင်းနိုင်ဘက်ကစစ်ဘေးရှောင်နေကြောင်းကိုမပြောခင်မှာအခုတခါတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲသတင်းကိုအရင်ပြောပြချင်ပါတယ်။ကရင်ပြည်နယ်ကော့ဂရိတ်ခြေဆိုင်စစ်ကောင်စီတပ်ရင်းတွေကိုဒီဇင်ဘာ16ရက်နေ့ဒီကနေ့မှပဲ KNL နဲ့ PDF ပူးပေါင်းစစ်ကြောင်းတွေကဝင်ရောက်တိုက်ခိုက်ပြီးတိုက်ပွဲပြင်းထန်နေသလိုစစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေနဲ့ပြန်လည်တိုက်ခိုက်ခဲ့ပါတယ်။တိုက်ပွဲဖြစ်ပြီးတဲ့နောက်ကော့ဂရိတ်မြို့နယ်တွေကတရားတစ်ခုအောက်ခြေတိုင်းမိုင်းထိပ်ပြီးကျိုးသွားတဲ့အတွက်မြဝတီကော့ဂရိတ်ကားအသွာလာတွေလည်းပိတ်လိုက်ရပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ဗျာ။
ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်ထဲမှာဒီဇင်ဘာလ16ရက်နေ့မနက်မှာတော့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ကရင်အမျိုးသားလူမျိုးရေးတပ်နဲ့အတူပူးပေါင်းတပ်ဖွဲ့တွေကကော့ဂရိတ်မြို့နယ်ထဲကစစ်ကောင်စီရဲ့အခြေစိုက်စခန်းတွေကိုဝင်ရောက်ပစ်ခတ်ခဲ့တာပါ။ဒီနောက်မှာတော့တိုက်ပွဲတွေပြင်းထန်ပြီးစစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေပုံတိုက်ခိုက်တာတွေလုပ်ခဲ့တယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစွန်းမုံကပြောပြပါတယ်
။ဒီဆလာယာမြစ်သုံးတစ်ကို KNM နဲ့ဒီရက်ဒီပူပေါင်းပြီးတော့ဝင်တိုက်တာအဲသူတို့ကတိစရာကျိုးနာမှာခြေဆိုင်တာစရာကျိုးရွာဟောင်းနာမှာအဲ့မှာအဲ့ဒါဝင်တိုက်တော့ကျွန်တော် define နဲ့ပြီးတော့စစ်ကူပြီးစစ်ကူပြစ်တာဗောနော်သူတို့ကစစ်ကူဟိုပြစ်ကူပြီးတာဗောစကားစားပကနေပြီးတော့ဖန်ဒီကြောင်းကနေဖန်ဒီကြောင်းကစစ်ကူဟိုပြစ်ကူပြီးတာဗောသူတို့ကစိုက်တာတော့လေရင်နာဝါ certified လေရင်နာဝါတော့သိကြတယ်ဒီနေ့နောက်ပြီးတော့သူကကြီးရွာရွာလေးဟုတ်အင်ဂျီလက်ထိပါဟုတ်ကဲ့အော်သူတို့ကပြန်ဆုတ်ခွာခဲ့တယ်နိဟိုပြစ်ပြီးတော့ပြန်ဆုတ်ခွာခဲ့ဟုတ်ကဲ့သူကအတေပြောက်စင်းကတော့ဟိုကွန်ဖာမဖြစ်သေးဘောနော်စုံလန်ကြပဲဟိုဘက်ရောဒီဘက်ရောဘောနော်ဟုတ်ကဲ့ဒီမနေ့ကတော့တိုက်ပွဲပြင်းထန်တယ်နောက်ကားလမ်းကြီးပိတ်သွားတာဘောနော်ဒီမြောက်ကြီးကားလမ်းကြီးပိတ်သွားတော့ပဓာန်ကျိုးကဒီကွန်ကရစ်ထွက်နားမှာပဲကွန်ကရစ်ထွက်ကွန်ကရစ်နဲ့မြောက်ကြီးကျောင်းမှာပေါ့
ဒီ
ပါကဒါကျိုးကထိတ်လက်ရှိတယ်ရွာလက်ရှိတယ်
တိုက်ပွဲတွေကတော့ဒီရဲ့ပိုင်းတွင်ငြိမ်သက်နေပြီးမှအခုတဖန်တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာတာဖြစ်တယ်လို့လည်းပြောပါတယ
်အော်ဒီကြားထဲမှာတော့ငြိမ်နေတာဆိုတော့ကြားတယ်မဟုတ်ဘူးခုသူခလေးကနှစ်သုံးတွေ့ဖို့ဝင်တိုက်တာပဲရှိတယ်ဟုတ်ကဲ့ဟုတ်ကဲ့ပူပေါင်းတပ်ဖွဲ့ KNL နဲ့ PDF နဲ့ပူပေါင်းတပ်ဖွဲ့ဟုတ်ကဲ့
อ๋อสิจังสิเราไม่มาป้อนนะเดี๋ยวเรายืดทุกปีเราตัดได้ละเออลีจังอ่ะดูว่าเลี้ยงจีเฉยมาอย่างนี้เราเลี้ยงจีเฉยมาเนี่ยทราบจีเดี๋ยวเนาะคนไหนเช่นไหนเราที่ตัวเขาตัวเขาเนี่ยเราตัดได้เอาแต่บริษัทพี่บ้าบีเดนเขาก็ยังปีเนี่ยก็เคยมีอยู่เนี่ยอาชาเลี้ยงมาจีบมาชีเดี๋ยวก่อนหน้าเจียวันนี้ตอนเราเยอะกว่านั้นก็จะได้ก็รอเอาเฉยใจจะคู่ไม่ที่ปีเปียสีตัวละจัง การีตัวละลุ่มยาโรจังที่ต่างกันดีกับพี่บ้านเองปีดูการีตัดผลิตไปก็รอดีเซมาล่าสั่งเช่าเย็นนี้ตอนนี้เรามาเวก็เกรงไลน์ว่างาใจจงดูเนมิลิกาสิ่งของเสียแต่สแกนนี่กูไลน์ยังเป็นเรื่องคอมมานด์สเปเชียลฟอร์สจะเอาไปเองผู้บังตัดผลิตไปก็เดี๋ยวยังเนี่ยวิญญาณใจแข็งเลยลุ่มเลยที่นี่ทุกอย่างน่ารักสิบาร์เองผู้บังตัดผลิตไปก็งาแรงเยอะสุดจะอาควายเสียงมา แต่สุดท้ายสุดท้ายเนี่ยเรื่องของวิญญาณใจแข็งมือปีที่สิมีเรื่องเจ้าตัวเลยสุดที่ท่ากันดีก็สบายเลยก็เกรงมีเรื่องมาใจเปลี่ยนเปลี่ยนแทนบีอาจจะเอาส่งในชีเรื่องหรือที่นี่จะอยากเป็นแม่เหตุที่อดีตจะรอไม่ได้อยากได้บ่าวสิ่งของสิบแปดก็เลยก็เกรงมีใจเปลี่ยนในประเทศหรือที่นี่ไม่ทุกอย่างได้หรือสิ่งของสิบแปดก็เปลี่ยนส่งเงินชีวิตกูสุดท้ายไม่มีอะไรบูจูซ่าเก็บไปแม่สุดท้ายลุ่มไม่อยากได้บ่าวเช่น ก็ยังเป็นเนี่ยก็เกรงกันดีนี่ทายบัวชินีเนี่ยพัฒนาไปแล้วทั้งชีวิตเรียนเราไม่มาพบเจอกันแล้วพี่บาร์เลยกูดูข่าวสกายนั่งกันดูดีตาบอกว่าสิบีดูข่าวเดี๋ยวชินีกูเลยพบเจอเจมาร์เลยสกายนั่งกันดูมีอยู่เนี่ยมาเมื่อมาสิบเดือนในมีชินีสิจังดีกันแล้วเขาคงจีว่าป้าเวนที่ว่าจะถูกมีชูกันแล้วจังดีตากันดีทับปีนี่ยาวเลยการทายว่ามาเล่นนู่นมาล่าเลยเราเคยกันสิตากันแต่สวยทับปีนี่ปีดูสิพูดใครน่าจังดีตากันดีทับปีนี่ยาวเลยลูกดีตากันดีกับพี
ှာဖြစ်ပါတယ်ဗျာ
။စကိုင်းတိုင်းကမ်းမလူနယ်တွင်ဘောရွာနယ်လက်ခုတ်ကုန်းကျေးရွာကြားမှာမြန်မာစစ်ကောင်စီတပ်နဲ့ PDF ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားဒီအပိုင်းတွေတွင်မှထိတွေ့တိုက်ပွဲတွေဖြစ်ခဲ့ကြပါတယ်။အဲဒီတိုက်ပွဲတွေတွင်မှမြန်မာစစ်တပ်ကအင်ဂျင်80ဝန်းကျင်ရှိတဲ့လက်ခုတ်ကုန်းကျေးရွာကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီနယ်မြေရှင်းလင်းရေးစစ်ကြောင်းကရွာစဉ်တလျှောက်လိုက်ပြီးတော့မီးရှို့နေတယ်လို့ဒေသခံတဦးကပြောပြပါတယ်။
ခမ368စစ်ကူကာရာရွာတွေအတိုင်းမှာလက်ပံမြင်ရရွာလက်ပံမြင်ရတိုင်းမှာလွဲစိတ်ကြတော့တခါမီးဝင်ရှို့လွဲစိတ်ရှို့ပြီးတော့တခါ71ပေါက်ကိုပြန်ကူ71ပေါက်ရွာကိုလည်းတခါမီးဝင်ရှို့71ပေါက်ကတည်းကဘောကြတော့ဘောရောက်တော့သူတော့မီးမရှို့သေးဘူးကြာအဲဘောရဲ့ရှိဘက်ကလက်ခုတ်ကုန်းဘက်ကိုတွားတဲ့အချိန်မှာအမဒီကာကွယ်ရေးဒီကမ်းမလူကီပတိရှင်းသုံးကာကွယ်ရေး PDF တက်နဲ့အဲသူတို့တီတင်းဝေးဖြစ်ကြတယ်သူတို့ဘက်ကဒီကြောက်ကြီးများသွားတော့အဲ့ရွာကိုဝင်နေပြီးတော့မီးရှို့ပြက်ပလိုက်တာအကုန်ရှို့သွားတယ်ဟိုဟာခုနှစ်အိမ်ပဲပြန်ပုံအဲ့လိုရှို့ပြီးပြီဆိုတော့ဟိုပြန်ပြီးတော့ဒီဘောကိုပြန်ဝင်တာဘောကိုပြန်ဝင်ပြီးတော့တခါဘောကတိုင်ဒီနေ့မနေ့ခုနှစ်နာရီခွဲလောက်ကိုတခါဘောကိုပြန်ရှို့ပြီးတော့ပြန်ထွက်သွားရခုဇင်းကိုရောက်သွားတယ်
ဒီလိုမျိုးကမ်းဘလူမျိုးနယ်တွေကလက်ခုတ်ကုန်းနဲ့ခြေရွာတချို့ကိုစစ်ကောင်စီတပ်ဖက်ကမီးရှို့ဖျက်ဆီးတယ်ဆိုတာနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရသူကိုမေးမြန်းဖို့ VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးမြန်မာစစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်ထားတာကိုမတွေ့ပါဘူးကမ်းဘလူမျိုးနယ်ဂါထာရွာကိုနိုမာလာအစောပိုင်းကတည်းကဝင်ရောက်တက်ဆွဲထားတဲ့မြန်မာစစ်ကောင်စီတပ်ကတော့ရွာသားတွေခြေရွာကိုပြန်လာကြဖို့ချင်းချောက်ခေါ်ယူနေပြီးအဲ့ဒီနောက်မှာတော့ပြည်သူစစ်တပ်ဖွဲ့တွေကိုအတင်းဝင်ခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ်ခြေရွာအတွင်းနေအိမ်တချို့ကိုဖြိုဖျက်ပြီးတော့ကင်းတဲတွေညှော်စင်တွေစောက်ထားကြတယ်လို့ရွာထဲမှာထွက်မပြေးနိုင်မဲ့ကြံနေခဲ့သူတချို့ကိုလည်းကတုတ်ချင်းတွေတူးခိုင်းနေတယ်လို့ဒေသခံတွေကပြောပါတယ
်ဒီကအိမ်တွေဟိုတော့ဖြုတ်ပြီးတော့သူတို့လုံတဲ့လူချင်းတဲ့ဟာစောက်တယ်ပေါ့လည်းလူကင်းစင်နေညှော်စင်နေစောက်တယ်နှစ်ယောက်လောက်ကတော့အမှပြတ်ပြတာဆိုတော့သူတို့ကလည်းမလုချင်မဲ့လုပ်လိုက်ရတော့တာအဲ့လိုလေနှစ်ယောက်လောက်ပြတ်ပြတ်ပြီးဆိုတာတော့မှကျန်တဲ့လူတွေလည်းထွက်ပြေးလာခဲ့တာတရွယ်ကဟိုနဲ့25တယောက်ကတော့25တယောက်ကတော့30ကျော်လောက်ပြဟုတ်တယ်ကမျိုးသားတွေအဲ့ဒါသူတို့ကတော့ဘယ်လိုလဲဆိုသူတို့မေးရပေါ့ဒီနေ့ဆက်ဆက်ရှိလားဘာလုပ်တယ်ညာလုပ်တယ်ပြည်ရဲ့ဒီနေ့ဆက်ဆက်ရှိလားအဲ့ဒါတွေမေးရမယ်ဟိုသူတို့တော့ယူယူတတားတွေပါဟိုကသူတို့လုပ်ငန်းတွေသူတို့တောင်းတူလုပ်နေတဲ့လူတွေဆိုမဖြေတော့ပြစ်တတ်တာဟောအဲ့ဒါပြစ်တတ်ပြတော့သူတို့ဒီယူလုပ်ဖို့ရတယ်ရောသူတို့လည်းယူလဲမလုပ်ချင်တဲ့အပိုင်းပါတာပေါ့အဲ့တော့သူကပို့ပြီးတော့ဟိုထင်သွားတာပေါ့ထင်တော့အဲ့လိုပြစ်တတ်လိုက်
လက်ရှိမှာတော့စစ်ပြေးဒုက္ခတွေအတွက်စားတောက်နေထိုင်ရေးနဲ့စောင်းအဝတ်ထည်စားတဲ့အခြေခံပစ္စည်းတွေလိုအပ်နေပါတယ်လို့ဒေသခံတွေကပြောပါတယ်
။ပြန်ထွက်ပြည်လာတော့သူတို့မှာပရမပြီးတယ်လို့စားဝတ်နေရည်တွေမပါခဲ့ဘူး။စားနေရိတ်ခါအဝတ်စားဆောင်မပါခဲ့ဘူး။ပရမကပါခဲ့တာအခုနောက်တစ်ခေါက်ကျတော့လူချင်းမဲ့အလွတ်ပြေးခဲ့ရတာနွားတွေကမစားထားခဲ့ရတာပေါ့ပစ္စည်းပစ္စည်း30ကျော်40လောက်တော့ကြံခဲ့တယ်ကြာအကုန်လုံးသူတို့သူစည်ရင်းဝင်ကိုရွာတဲ့မိသားစုဝင်လေးအဲသူတို့ကလည်းမိသားစုတွေနဲ့တခြားစီအလူနင်းပိတ်မိပြီးတော့ထွက်မရတဲ့လူတွေရောကြံခဲ့တယ
်စစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းတွင်းမှာအိုးရင်ဆုံးခွာထွက်ပြေးနေကြရတဲ့စစ်ဆောင်ပြည်သူအရေးအတွက်တွေကတစ်နှစ်ထက်တစ်နှစ်ပိုးပြီးတော့မှတိုးလာနေပါတယ်ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာအဲ့ဒီဒေသကြီးပါတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်နေပါတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားတာပါ KIA နဲ့ PDF တွေဟာကြီးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းတံပြန်ဆွဆွဲတာရှိပါတယ်စကိုင်းတိုင်းတွင်းမှာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့ကြီးရွာတွေရှိတယ်လို့စစ်ကောင်စီကိုလိုလားတဲ့ကြီးရွာတချို့လည်းရှိနေပြီးတော့အဲ့ဒီကြီးရွာတွေကိုစစ်ကောင်စီဘက်ကပြည်သူ့စစ်အဖြစ်နဲ့လက်နက်တပ်ဆင်ပေးထားတာတွေလည်းရှိခဲ့ပါတယ်ရှင်
စကိုင်းတိုင်းကမ်လူဘက်ကစစ်ဘေးရှောင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တရုတ်မြန်မာနယ်စပ်ကုံသွေးရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုလည်းအလှည့်ပေးကြပါတယ်တရုတ်မြန်မာနယ်စပ်ကုံသွေးရေးခိုင်းတစ်ခုမှာတရုတ်နိုင်ငံသားရင်မောင်းနဲ့သာတရုတ်နိုင်ငံတွင်ဝင်ရောက်ခွင့်ရတဲ့စနစ်ကိုဗိုလ်ရုံးကစပြီးတော့ပယ်ဖျက်ခဲ့ပါတယ်ဒါဟာကိုဗစ်ကပ်ရောဂါစဖြစ်ပြီးကတည်းကတင်းကျပ်ထားတဲ့နိုင်ငံကုံသွေးရေးကန့်သတ်ချက်တစ်ခုကိုဖြေလျှော့ပေးလိုက်တာပါရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းပြောပြပေးမှာဖြစ်ပါတယ်ဗျာ
တရုတ်နိုင်ငံထဲကိုမြန်မာကုန်ကားတွေဝင်မယ်ဆိုရင်တရုတ်ရင်မောင်းထဲမှာဝင်ခွင့်ပြုတဲ့ကိုဗစ်ရောဂါထိန်းချုပ်ရေးစည်းကမ်းချက်တွေကိုပယ်ဖျက်လိုက်ပြီလို့ယူနန်ပြည်နယ်ဝမ်တိန်ဂိတ်အကောက်ခွန်ဌာနကဒီဇင်ဘာလ23ရက်နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်105မိုင်ကကျင်းစန်းကြော့ဂိတ်နဲ့ကချင်ပြည်နယ်လွယ်ကျယ်ဂိတ်ကိုဖြေလျှော့ပေးလိုက်တာပါ။ဒီလိုဖြေလျှော့လိုက်တဲ့အတွက်တရုတ်မြန်မာနှစ်ဖက်စလုံးအကျိုးအမြတ်ရှိတဲ့အကြောင်းမူဆယ်ဆန်ကုန်သည်ကြီးများအသင်းရဲ့တာဝန်ရှိသူတူကအခုလိုပြောပါတယ်။
ဆိုတော့ဒီကတည်းကဆိုရဲကိုယ်စီအဖို့တော့အပဒါမအစီအစီတဲ့ကိစ္စတူပေါ့အခုတော့အသာတို့ဒီပေါ်တက်ပြီးပေါ်ပြထလာပြီးတော့မိမိကောင်းမိမိမောင်းပြီးဝင်လိုက်တဲ့ဆက်တဲ့ဟာတော့ကာနမားအတွက်ကောကုန်တွေတက်ကောပုံတော့အကျိုးသက်ရှိတဲ့အလုံးစုလိုလာတယ်တော့ဖြစ်နေပြီပ
ါမြန်မာဘက်ကဖရဲတခွားဆန်စကွဲရာဘာပဲပြောင်းနှမ်းနဲ့တခြားစားတောက်ကုန်ကားတွေကျင်စန်းကြော့ဂိတ်ကနေတရက်ကိုအစီး120လောက်တရုတ်ပြည်ထဲကိုမြန်မြန်ဝင်ခွင့်ရသွားတယ်လို့တရုတ်ဘက်ကလည်းကုန်ကားအစီး90လောက်မြန်မာဘက်ကိုတိုက်ရိုက်ဝင်ခွင့်ရသွားပါတယ်။ဒီစနစ်ကိုနှစ်နှစ်အတွင်းမှာပထမအဆုံးပယ်ဖျက်လိုက်တာပါ။မြန်မာကုန်ကားတွေကိုတရုတ်နိုင်ငံသားတွေနဲ့အစားထိုးဝင်တဲ့စနစ်မှာတော့ကုန်ကားအပြည့်အစုံရှိတယ်လို့တရုတ်နိုင်ငံထဲမှာကားကိုပြန်ရှာလို့မရတာတွေဖြစ်ခဲ့တယ်လို့မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ
်။ဒါ first time ပဲဒီအရင်ချန်နေထည့်တယ်ကိုဗစ်ပြည်တာချန်နေထည့်ပြီးတော့မှအခုဒါဟိုလူသားတို့စနစ်မလုပ်တော့ဘဲနဲ့တိုက်ရိုက်ဝင်ရတဲ့ဟာကိုဒါပထမဆုံးပဲမူတယ်လည်းနောက်တက်ရင်ကားစီးကိုတစ်လမှတစ်ခေါက်ပဲရတယ်အလုံးအောင်ပြရတယ်အတွင်းထဲဝင်ကားပဲရလို့ရမှမသိချန်နေလည်းပဲပါသွားရင်ကျွန်တော်မှရင်တမမှလည်းဟိုတည်းပါသွားပြီဆိုရင်ကားအဆုတ်ပြတ်တယ်ပြန်လာအဲ့ကားဟိုကျွန်တော်အရင်ချရကြမချရရင်ဘော်ဒီတိုက်တာတော့ဘာလို့ညာလို့ကား
လာမဲ့2023ခုနှစ်ဇန်နဝါရီလ6ရက်နေ့မှာနှစ်နိုင်ငံနယ်စပ်ဂိတ်တွေအားလုံးဖွင့်ဖို့ကြိုတင်ညွှန်ကြားချက်တစ်ခုလည်းရှိထားတယ်လို့ကုန်သည်တချို့ကပြောပါတယ်အဲ့ဒီစာထဲမှာတော့တရုတ်နိုင်ငံနဲ့ဝင်မဲ့ဘယ်သူမှဆို24နိုင်အတွင်းစစ်ဆေးထားတဲ့ကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြရမှာပါသတ်မှတ်ထားတဲ့ဟိုတယ်မှာ9ရက်စောင့်ကြည့်ခံပြီးတာနဲ့နယ်စပ်မြို့တွေမှာနေထိုင်အလုပ်လုပ်ကင်ခွင့်ရမှာဖြစ်တယ်လို့ယူနန်ကျန်းမာရေးဦးစီးဌာနရဲ့ကနဦးကြေညာချက်တချို့မှာရေးသားထားပါတယ်ယူနန်ကျန်းမာရေးဌာနရဲ့ကနဦးကြေညာချက်တချို့မှာရေးသားထားပါတယ်။တရုတ်ယူနန်အစိုးရအကောက်ခွန်ဌာနဟာမြန်မာနဲ့နယ်စပ်ကုန်သွယ်ရေးဂိတ်တွေကိုမြန်မာမှာကိုဗစ်ကပ်ရောဂါစဖြစ်တဲ့2020ခုနှစ်မတ်လနောက်ပိုင်းကစပြီးလိုအပ်သလိုကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာပါ။နောက်ပိုင်းမှာတော့ဒီလိုကန့်သတ်မှုတွေဟာကိုဗစ်ကပ်ရောဂါထိန်းချုပ်ရေးထက်တရုတ်လုပ်ငန်းရှင်တွေရဲ့ကုန်သွယ်ရေးအသာစီးရလိုမှုဖြစ်နေတယ်လို့မြန်မာကုန်သွယ်ရေးဘက်ကမြင်လာပါတယ်။မလိုလားအပ်တဲ့ကန့်သတ်မှုတွေကြောင့်မြန်မာဘက်မှာပို့ကုန်ကုန်ကြဆေးတွေများလာသလိုသွင်းကုန်တွေလည်းအဆမတန်ဈေးကြီးတာတွေနဲ့ကြုံတွေ့လာရပါတယ်ခင်ဗျာ
ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညာပြောပြသွားတာဖြစ်ပါတယ် VOA ကနေ တောက်ကြနေညပိုင်းမှာမြန်မာဘာသာအစည်းအဝေးတွေကိုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးတော့မှာဖြစ်ပြီးတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်နဲ့အမေရိကန်တခွင်အစည်းအဝေးနဲ့သိပ္ပံနဲ့နည်းပညာအစည်းအဝေးတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA အစည်းအဝေးတွေကိုရေဒီယိုရုံမြင့်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
တွေကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတို့မီတာ19 25 30နှစ်တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပြီးတော့မြို့သမီးကဏ္ဍသုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါဒီထဲကမှအရင်ဆုံးတော့မြို့သမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါမြန်မာဒီမိုကရေစီရေးကိုဩစတြေးလျအစိုးရကအတိအမှတ်ပြုပြီးတော့လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေထိထိရောက်ရောက်ပေးနိုင်အောင်ဖိအားပေးတိုက်တွန်းသွားမယ်အကြောင်းဩစတြေးလျအိမ်ဆောင်ရှင်အလမဲ့ပြိုင်ပွဲမှာ Charity Queen တရဖူစွခုခဲ့တဲ့မြန်မာနယ်ပွားဩစတြေးလျနိုင်ငံသူမတ်ဆိုဖီယာဆာကစ်ကပြောပါရယ်မြန်မာရေးကိုပိုပြီးထိထိရောက်ရောက်ဆောင်ရွက်ချင်တဲ့အတွက်အလမဲ့ပြိုင်ပွဲကိုဝင်ပြိုင်ခဲ့တာလို့ဆိုတဲ့ဒီမတ်ဆိုဖီယာဆာကစ်ကိုမတ်ခင်ပြည်တွေကဆက်သွယ်မြင်ပြန်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
တော်လေကျွန်မအရင်ဆုံးမေးလိုက်ချင်တာကတော့မတ်ဆိုဖီယာကကျွန်မတီးတလောက်ဩစတြေးလျကိုငငယ်လေးတည်းရောက်သွားတယ်စိတ်ကြောတက်ပေါ့နော်ဟိုနိုင်ငံမှာလည်းနှစ်ပေါင်း20ကျော်28နှစ်လောက်နေတယ်လို့သိထားရပါတယ်ဆိုတော့ဒီလိုအလှမဲ့ပြိုင်ပွဲကိုငငယ်လေးကရောက်တုန်းကတော့ဝင်မပြိုင်ခဲ့ပဲနဲ့အခုဒီအိမ်နောက်ရှင်နော်ကလေးမိခင်လည်းဖြစ်နေပြီတဲ့အခုလိုချိန်မျိုးမှာမှသူစကားဘယ်လိုစိတ်ကူးရပြီတော့များဘာကြောင့်ဝင်ပြိုင်ဖြစ်သွားတယ်ဆိုတာလေးအရင်ဆုံးပြောပြပေးပါလားရှင့်
မအရှင်းရှင်းပြောလို့ရှင်ဒီအလှမယ်တို့ဒီ beauty pageant နဲ့ပတ်သက်တဲ့အရာတွေတခါမှပေါ့နော်စိတ်ဝင်စားဘူးပေါ့နော်အဲပြီးတော့ကိုယ့်အတွက်ကလည်းဟိုမလိုအပ်ဘူးလို့ထင်တယ်ပေါ့နော်အဲနောက်တစ်ခုကဒီဟာကဒုတိယအကြိမ်ဝင်ရောက်ရှင်ပြိုင်ခြင်းပေါ့နော်ပထမအကြိမ်တုန်းက2015တုန်းကဒီ Mrs. Australia ဆိုတာဝင်ပြိုင်ခဲ့ဘူးတယ်အဲ့တုန်းကလည်းဟို reason တစ်ခုပေါ့နော်အဲ့ reason ကဘာလဲဆိုတော့ဟိုအမမသမီးလေးရှိတယ်သမီးအကြီးလေးပေါ့နော်အဲ့အကြီးလေးကနည်းနည်းဟို low self esteem ဖြစ်တော့နည်းနည်း confidence မရှိတော့သူ့ကိုအမေတယောက်အနေနဲ့ဟိုဘယ်လိုမျိုးကူညီနိုင်ကောင်းမလဲဆိုပြီးတော့အဲ့တုန်းကလည်းဝင်ပြိုင်ခဲ့ပြီပေါ့နော်အမဒီအကြောင်းလေးကိုရှင်းပြတဲ့ရည်ရချက်ကဘာဖြစ်လို့လဲဆိုတော့ဒီအလှမယ်ဝင်ပြိုင်ခြင်းတဲ့ဟိုပေါ့နော်နောက်ွယ်မှာအဲ့အကြောင်းနေရှိတယ်ဆိုတာလေးကိုပြောပြချင်တာပေါ့နော်အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ပြီးတော့သမီးလေးကိုဟို confidence ကို lift up လုပ်ပေးခဲ့တယ်။မိခင်တယောက်ကလို symbol တက်ပြီးတော့အလိုဟို speech တွေပေးတာပါမြင်တော့သူလည်းဟို confidence တွေရပြီသူလည်း life changes ဖြစ်သွားတယ်ပေါ့နော်။အဲ့ဒီတုန်းကလည်းဝင်ပြိုင်ခဲ့ရတာကိုဂုဏ်ယူတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီနောက်ပိုင်းမှာတော့ဘာမှစိတ်ကူးမရှိဘူးအလှမယ်ဝင်ပြိုင်ဖို့ကိုဘာဖြစ်လို့လဲဆိုတော့အချိန်လည်းမရှိဘူးနော်အိမ်တောင်တယ်လည်းအိမ်တောင်တယ်ကိုပိုင်စီးပွားရေးလုပ်ငန်းရှင်လည်းကိုပိုင်စီးပွားရေးလုပ်ငန်းရှင်ပြီးတော့ကလေး၃ယောက်နဲ့ဟိုရှိရှိမြောတနေ့နေတတူွားမှာတနေ့နဲ့တနေ့ကိုကို့အတွက်တော့အချိန်မရှိတဲ့အချိန်မှာဒီအလှမယ်ကိုဝင်ပြိုင်ဖို့လုံးဝစိတ်ကူးရှိခဲ့ဘူးဒါပေမဲ့အားလုံးသိပြီးကြတဲ့အချိန်မှာကိုချစ်တဲ့ဟိုအမေမြန်မာပြည်ပေါ့နော်မြန်မာနိုင်ငံကြီးကဟိုအာနာသိမ့်ခံရတယ်တိုက်တူပြည်သားတွေအကုန်လုံးဒုက္ခတွေရောက်ကြတယ်လူငယ်တွေရွတ်ရွတ်ချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဟိုကို့ဗမာပြည်အတွက်လွတ်လပ်ရေးပေါ့နော်ဒီမိုကရေစီရဖို့အတွက်ကိုတိုက်ပွဲဝင်နေကြတယ်အဲ့ဒီအချိန်မှာအဓိကဆုံးဖြတ်ချက်ကတော့ကိုမြန်မာပြည်သူပြည်သားတွေကိုဟိုကူညီခြင်းနဲ့တစ်ဖက်တစ်လမ်းနေပြီးတော့ပံ့ပိုးခြင်းနဲ့ကို့မှာဟိုဘယ်လိုခေါ်မလဲပါဇက်ပဲပံ့ပိုးနိုင်တယ်နော်ငွေအားတို့ပါဇက်အားတို့ပဲပံ့ပိုးနိုင်တယ်ဆိုတော့တေချာစဉ်းစားတယ်အမအမျိုးမျိုးစဉ်းစားတယ်အများကြီးစဉ်းစားတယ်စဉ်းစားတော့အဖေကဘာထွက်လာလဲဆိုတော့အော်ငါဗမာပြည်မှာငါတို့ဗမာပြည်မှာအသက်ပေးသွားတဲ့သူတွေတပုံကြီးပဲနော်လူငယ်လေးတွေငယ်ငယ်ရွယ်ရွယ်နဲ့မကြွေသင့်မဲနဲ့ကြွေခဲ့ရတဲ့အသက်တွေပေါ့နော်ငါအသက်45နှစ်ရှိပြီတချို့တွေဆို18 18တို့15တို့ပြေးသွားတယ်လူတွေတပုံကြီးပဲပေါ့နော်ငါဘဝမှာငါနေပြိုခဲ့တယ်အဲတာရိုက်အေဂျင့်နဲ့အိမ်တော်တစ်ခုတိဆောက်ထားတယ်ဈေးဝါးရေးလည်းကောင်းကောင်းမွန်ရှင်းသားသမီးလေးတွေလည်းလိမ့်ပါတယ်ဆိုတော့ငါဘဝမှာအကုန်ပြည့်စုံနေပြီအဲ့တော့မပြည့်စုံသေးတဲ့လူတွေငါဘယ်လိုအကျိုးပြုရမလဲဆိုတဲ့စိတ်နဲ့ဒီပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ပြီးတော့နိုင်ခဲ့လို့ရှင်ရဒီပြည်မှာ 对嘛，都卡要你的，对不对？那啥嘛，都卡要你的 PDF 的，不喏，够龙哦。但过单来呢，的拍的来呢，过也一般。除的片，妈也 voice 过，妈都差不多。的路有给的姑娘，真的是应该会变给他吧。
OK， 然后顾家罗的单位问的卡嘛嘞，的 Charity Queens 不喏，过也的。โอ้ลูดาโจคิวปอเนาะลูมูโจคิวไพรดาลูกันนี่จ้ามุโลติโลမျိုးဟိုအတိနဲ့ပြည့်တယ်လို့လည်းချက်ပါတယ်ဆိုတော့ဒီလိုတိုက်တဲ့တစ်ခုရသွားတဲ့အခါမှာရောကိုယ့်အတွက်ပို့ပြီးတော့လုံဆောင်စရာတွေတာဝန်တွေပို့ပြီးတော့ရှိလာတယ်လို့ခံစားရသလားဒီပေါ်မှာရောအမှတ်ဘယ်လိုခံစားမိလဲတရဖူရပြီဆိုတော့ crown ပေါ့နော် crown ဆိုတဲ့ဟာဒီတရဖူကတော်တော်မှလေးပါတယ်ဝေးရတာလည်းလေးတယ်တောင်းကလည်းကြီးပါတယ်ဒီတရဖူရဲ့နောက်ွယ်မှာပေါ့နော်ဒီဟိုဘယ်လိုခေါ်မလဲ
ကိုလိုမျိုးအတွက်ကိုဟိုဟာဖြစ်တဲ့အတွက်ကိုအတွက်ဆိုကိုဒီလောက်မကြိုးစားဘူးပေါ့နော်မပိုပေမဲ့လည်းလုံးမိမှာမဟုတ်ဝင်လဲပြန်နေမှာမဟုတ်ဘူးပေါ့အခုဒီတိုက်တဲရလည်းရထားပြီးသွားပြီဆိုတော့ကိုလည်းထင်ထားတဲ့အတိုင်းမြန်မာယူပို့ပြီးတော့တိတိယောက်ယောက်လုံနိုင်ဖို့အတွက်အခြေအနေတစ်ခုပေါ့နော်ကိုယ်တိုင်ဖန်တီးလိုက်နိုင်ပြီဆိုတဲ့အခါကျတော့ရှေ့ဆက်ကိုပို့ပြီးတော့ထိကြောက်အောင် statement ပြုပြီးတော့ဒီ energy government ကဟို minister တွေပေါ့နော်ဝန်ကြီးချုပ်တွေနဲ့တရားဝင်တွေ့ဆုံဆွေးနွေးပွဲတို့ဒီဒါမှအမကမြန်မာပြည်ထဲမှာဒီတောထဲမှာဒုက္ခရောက်နေတဲ့သူတွေကို humanitarian assistance အနေနဲ့ပတ်သက်တဲ့ drive တွေပို့ပေးလို့ရမယ်လေပြီးတော့တခါ Australia မှာရှိတဲ့ organization တွေပေါ့အထူးသဖြင့်ဒီ save company တို့ save company တို့အမျိုးသမီးနဲ့ပတ်သက်တဲ့အမျိုးသမီးသုံးဆောင်လို့ဟိုပေါ့နော်လိုအပ်တဲ့တကယ်ကိုလိုအပ်တဲ့အသုံးဆောင်လို့ကျန်းမာရေးနဲ့ပတ်သက်တဲ့အရာတို့နောက်တခါအစာအသောက်ဟိုနောက်ကျောင်းနဲ့ကျောင်းကလေးတွေပေါ့ကလေးတွေတောထဲမှာတောထဲမှာစပေးရှောင်နေတဲ့ကလေးတွေဘယ်လိုမျိုးဟို education ကို support လုပ်ရမလဲလို့ပေါ့နော်ဒါတွေအကုန်လုံးကိုတက်ဆိုင်ရတွေနဲ့ဟိုတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်ကအထူးဒီဒုက္ခရောက်နေတဲ့သူတွေကိုလိုအပ်တာတွေဖြည့်ဆည်းဖို့ဟိုအနှစ်ဒီနောက်တစ်နှစ်နောက်နှစ်မှာပေါ့နော်စပြီးတော့ဟိုနေတိုင်းဆက်လက်လှုပ်ရှားသွားမယ်ပေါ့ပြီးတော့နောက်တစ်ခါ fundraising လည်းအကြီးလုပ်မယ်တစ်ဖက်တစ်လမ်းနေပြီးတော့ကူညီသွားဖို့အဆင်သင့်ပဲတိုက်ပွဲဝင်လဲဆိုတာလူတိုင်းကအမျိုးမျိုးပေါ့နော်ဟိုတချို့တွေကပါးစပ်နဲ့တိုက်ပွဲဝင်တယ်တချို့တွေကစိတ်ကောလူရောနှိပ်ပြီးတော့တောထဲမှာလက်နက်ကင်ပြီးတိုက်ပွဲဝင်တယ်တချို့ကြတော့လည်းငွေအားနဲ့တိုက်ပွဲဝင်တယ်တချို့ကြတော့လည်းနှုတ်ပိတ်နေတဲ့သူရှိတယ်ဟိုမတိကြအောင်ဆောင်တဲ့သူရှိတယ်ပေါ့နော်အမကတော့လက်ပြတန်းချင်တယ်အဲ့တော့အမကတော့အဆုံးထိတိုက်ပွဲဝင်ပြီးကိုယ်တိုင်မျိုးကူညီသွားမှာပ
ါဟုတ်ကဲ့ဟိုအထူးသဖြင့်အမျိုးသမီးတွေကိုရောဗာမြန်ပြောချင်ပါလေဘာကြောင့်လဲဆိုတော့မဆိုဖီးယားကိုရိုင်းရလဲဒါအိမ်နောက်ရှိအမျိုးသမီးတယောက်ဖြစ်တယ်เนาะအိမ်နောက်ဝတ္တရားတွေသားသမီးဝတ္တရားတွေကိုပိုင်စီးပွားရေးလုပ်ငန်းတွေကိုဘဝရှိတယ်ဒီကြားထဲမှာမှာကိုလိုချင်တဲ့နေရာတစ်ခုကိုဖန်တီးပြီးတော့ကိုလည်းကိုရည်မှန်းချက်နဲ့ပေါ့နော်မြမရေးပို့ပြီးထိရောက်ဖို့ဆိုရဲဆွတ်ဆွတ်ပြောသလိုပေါ့စသဖြင့်နေရာတစ်ခုရအောင်ဖန်တီးရဲကိုရောက်ချင်တဲ့နေရာရအောင်ကြိုးပမ်းခဲ့တယ်ဆိုတော့ဒီလိုအချိန်မှာဒီဒီတွင်မှာဆိုရင်ဆောဆောပြောသလိုပေါ့နော်လက်ရှိအချိန်မှာအခက်အခဲတွေကြားမှာရုန်းကန်နေရတဲ့အမျိုးသမီးတွေရှိပါတယ်ဆိုတော့သူတို့ကိုရောဘယ်လိုများအားပေးစကားပါများပြောနိုင်မလဲရှင်အခုအချိန်မှာ
အမပြောချင်တာကတော့ never too late ပေါ့နော် never too late ဘယ်တော့မှနောက်မကျဘူးကိုလူဆိုတာကကိုအမြဲတမ်းပြန်သုံးသပ်စဉ်းစားပြီးတော့ငါဘာဖြစ်ချင်လဲဘာလုပ်ချင်လဲဘာအတွက်လောက်တာလဲပေါ့နော်အဓိကအဲ့၃ချက်ပေါ့နော်အဲ့၃ချက်ကလေးကိုခေါင်းထဲမှာထည့်ပြီးတော့နောက်အိမ်ောင်တဲ့အမျိုးသမီးတွေအနေနဲ့အမတခုလေ့လာမိတာပါလဲဆိုလို့ရှိရင်ကိုယ့်ရဲ့အမျိုးသားနဲ့အမြဲတမ်းအကုန်တိုင်တိုင်နေနေပေါ့နော်ဆွဆွနွနွနဲ့ကိုယ့်ရဲ့ဖြစ်ချင်တဲ့စံနာတွေကိုဟိုအပေးအယူညီတူညီမျှနဲ့ဟိုနားလည်မှုနဲ့အလုပ်တစ်ခုကိုလုပ်တာပေါ့နော်ဒီအမျိုးသားရဲ့ဟိုခွင့်ပြုချက်နဲ့ကောင်းကောင်းမွန်မွန်နဲ့ဟိုတိုင်တိုင်မြင်မဲ့ဆိုကိုယ့်ရဲ့အမျိုးသားရဲ့ support ကိုရလို့ရှင်ပဲမိမတွေပါအိမ်နောက်ရှင်မျိုးသမီးတွေပါတအားဖြစ်တယ်အားတစ်ခုပေါ့နော်အဲ့အားတစ်ခုနောက်တစ်ခုကကိုယ့်ကိုယ်ကိုယုံကြည်ချက်သ ထားမယ်ပေါ့နော်အထူးသဖြင့်မြန်မာအမျိုးသမီးတွေအမကိုယ်တိုင်လည်းမြန်မာအမျိုးသမီးပါပဲဘယ်လိုပဲဩစတြေးလျမှာဖြစ်ဖြစ်အမမြန်မာအမျိုးသမီးပဲအမတို့မြန်မာအမျိုးသမီးတွေရဲ့ဟိုအားနည်းချက်တစ်ခုကလူတယောက်ယောက်ကတခုပြောလိုက်ပြီဆိုလို့ရှိရင်ထိခိုက်လွယ်တယ်ပေါ့နော်စိတ်ထိခိုက်လွယ်တယ်ငါများဟုတ်နေသလားငါများမှားနေသလားငါများဖြစ်နေသလားဘယ်တော့မှအဲ့စိတ်ကိုမမွေးနဲ့ကိုယ်စိတ်ကိုကိုယ်ပဲပြန်သုံးသပ်လို့ရမယ်သူများသုံးသပ်လို့မရဘူးပေါ့နော်အဲ့တော့အားမလျှော့ပါနဲ့ကိုယ်စိတ်မှာကိုယ်ဖြစ်ချင်တယ်ကိုယ့်ရဲ့အလှသည်ကိုယ်သာအတိဆုံးကိုယ့်ရဲ့ဘဝကကိုယ်သာအတိဆုံးပေါ့နော်အဲ့တော့အဲငါမလုံနိုင်လို့ဆိုတဲ့အရာဘာမှမရှိဘူးပေါ့နော်ဘယ်အသက်ပဲရောက်နေရတယ်အမဆိုလို့ရှိရင်အခု45နှစ်တမတီ Mrs. Universe Australia ဒီဟို charity queen တရပူရရဆိုတော့ကျုံအောင်မယုံဘူးပေါ့နော်ဘာလို့လဲဆိုတော့ငါအသက်ကထောက်ဝက်ကျိုးနေပြီမချဘူးသိလားသိမလားမသိဘူးပေါ့နော်ဆိုပြီးတော့အဲ့တော့ဟိုအလန်အန်အော်ပါဘဝဆိုတာကဘယ်သူမှကြိုမြင်မင်းဘူးပေါ့နော်နောက်မနေ့ပြန်ဘယ်ဘာဖြစ်မလဲဆိုတာလူတွေမသိဒါပေမဲ့ဒီနေ့ကိုကိုပိုင်လဲပေါ့နော်အဲ့တော့ဒီနေ့မှာကိုပိုင်တဲ့အတွက်ကိုဒီနေ့မှာကိုကောင်းတာတွေတွေ့ပြီးကိုငါလုတ်ကိုလုံနိုင်ရမယ်ငါဖြစ်ကိုဖြစ်ရမယ်ဆိုတဲ့စိတ်နဲ့ပဲတွေ့ပြီးရှေ့တာဆက်ဆောင်ပါအဲ့ဒါပဲကျန်ပြီ
းရုပ်ကြီးချက်ရုပ်ကြီးချက်မပြောက်ဘူးကြီးရဲ့လက်ချက်ပါတယ်ကျေးဇူးများကြီးကျပါတယ်မက်ဆိုဖီယာအခုလိုချိန်ပေးပြီးတော့ဒီကားရဲ့အတွက
် thank you ပါညီမ thank you ပါအမအခုလိုဟိုတကူတကနဲ့ interview လုပ်တဲ့အတွက်ကိုလည်းအရင်ကျေးဇူးတင်ပါတယ်
ပါစေမြို့သမီးကနာကိုမက်ခင်ဖြူတွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါကိုဗစ်ကရောဂါကာလအတွင်းမှာအများသုံးတည်ယူပို့ဆောင်ရေးရင်းစည်းကဟာအတော်များများအတွက်ဝန်တော့ဝန်ပိုးဖြစ်ခဲ့တယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုမှာဒီပြဿနာကိုဖြေရှင်းဖို့တာဝန်ရှိသူတွေကြိုးပမ်းနေပါတယ်မြို့ကြီးတချို့မှာအများသုံးဘတ်ကားကိုအခမဲ့စီးနင်းခွင့်ပေးဖို့အဆိုပြုဆောင်ရွက်လာကြတာပါနောက်နေ့ပတ်သက်ပြီးတော့ဒီတစ်ပတ်ရဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာတည်ယူပို့ဆောင်ရေးယင်ဘတ်ကားအခမဲ့စီးကွင်းပြုဖို့မြို့တော်ဝါရှင်တန် DC မှာကြိုးပမ်းနေပါတယ်တကယ်လို့သာဒီအစီအစဉ်အကောင့်ထဲပေါ်လာပြီဆိုရင်တော့နောက်နှစ်နွေရာသီကစပြီးတော့ဘတ်ကားအခမဲ့စီးနှင်းနိုင်ဖို့ဝါရှင်တန် DC အုပ်ချုပ်ရေးကောင်စီကဆောင်ရွက်နေတာပါ Los Angeles, Boston, Denver စတဲ့မြို့ကြီးတွေနဲ့ Connecticut ပြည်နယ်မှာ COVID ကာလနောက်ပိုင်းလုပ်ငန်းတွေပုံမှန်ပြန်လည်ပတ်နိုင်အောင်နဲ့အလုပ်သွားအလုပ်ပြန်အခမဲ့စီးနှင်းမဲ့သူတွေကိုဆွဲဆောင်ဖို့အခုလိုဆောင်ရွက်လာတာပါကားလမ်းပေါ်မှာရင်းတွေညှော်နေတော့ဖို့လည်းရည်ရွယ်ပါတယ်
You got to make sure that you're not just helping
with affordability. ဒီတော့ဒါဝင်ဖို့ပဲဝန်ဆောင်မှုအကောင်းဆုံးပေးနေအောင်လည်းလုပ်ရပါမယ်။အခု DC မှာအကောင့်ထဲပို့ဖို့လုပ်နေတဲ့အစီအစဉ်ကမိသားစုဝင်တွေအလုပ်လုပ်ကင်နေကြသူတွေမြို့ကန်တွေအားလုံးအတွက်အင်မတန်အဆင်ပြေမဲ့အစီအစဉ်ပါ။
အခုလိုအများဆုံးတည်ယူပို့ဆောင်ရေးစနစ်ကိုအခမဲ့လုပ်လိုက်မယ်ဆိုရင်ကိုဗစ်ကာလနောက်ပိုင်းအသွားအလာဘလောက်ပြန်များလာမလဲဆိုတာကိုစမ်းသပ်ရရောက်မယ်လို့လည်းသုံးသပ်သူတွေကပြောပါတယ်။
It's a huge benefit for our workforce. If anybody's ever worked in
လုံလုံနေကြသူတွေအတွက်အလွန်အထောက်အကူဖြစ်ပါတယ်။ညဘက်စားတောက်ဆိုင်တွေဘားတွေမှာလုံရသူဆိုရင်10နာရီ17နာရီ12နာရီလောက်ထိလုံမပြီးပါဘူး။ညဘက်ကားကားကလည်းဈေးကြီးပါတယ်။ဒါကြောင့်ဒီမူကျန်းထဲမှာလုံပြီးချိန်ဘေးရန်ကင်းကင်းနဲ့ဘတ်စကားအခမဲ့စီးပြီးအိမ်ပြန်နိုင်အောင်လည်းစီစဉ်ပေးထားပါတယ်။
ဒါပေမဲ့လေဒီအခမဲ့အစီအစဉ်ဟာတိတ်ပြီးတော့ထိရောက်မှာမဟုတ်ဘူးလို့လည်းတချို့ကထောက်ပြပါရယ်မကြခင်မှာအများဆုံးဘတ်စကားစီးသူအရေးအတွက်ဟာကက်ရောကမတိုင်ခင်ကာလအရေးအတွက်လောက်ထိပြန်ရောက်လာမှာဖြစ်တယ်လို့တချို့ဝင်ဝင်နေမိသားစုတွေဟာအစိုးရအကူအညီနဲ့ကားတွေဝယ်လာနိုင်တယ်လို့လည်းဆိုပါရယ
်တချို့တွေဆိုပါ policy ကိုပြောလဲဆိုတော့ဒီလိုမျိုးဘတ်စကားကိုအခမဲ့ပေးမယ်ဆိုတာဟိုဟာတော့ကိုပိုင်ကားဝယ်ပေးခိုင်းလိုက်ကိုပိုင်ကားဝယ်ခိုင်းလိုက်ဒီမတက်နိုင်တဲ့လူတွေဆိုရင်ဒါကဘာဖြစ်လဲဆိုတော့အထူးသဖြင့် US မှာဆိုလို့ရှိရင်DC ကအဲ့လောက်မစိုးဘူးလို့လဲဆိုတော့ DC ကဟို public transport system ကောင်းတယ်ပေါ့အဲ့ဟိုအနောက်ဘက်သွားပြီး LA မြို့ကြီးပိုင်းသွားလို့ရှိရင်ကားမရှိအဆင်မပြေဘူးကားမရှိအဆင်မပြေဘူးဆိုတော့ဒီဟိုဟာ20ရာစုမြို့တီကြဲကွာဒီဟာဒီမြို့တွေကအကုန်လုံးဖြစ်လာတယ်ကွာကားမရှိအတမ်းရှိအလုံးလုံးလို့မရတဲ့မြို့တွေဖြစ်အလုံးလုံးလို့ပြရမြို့တွေဖြစ်နေတဲ့အတွက်ဒီဟာ ခုဒီ21ရာစုမှာပြည်ဒီမြို့ပြစီမံကိန်းလောက်တဲ့လူတွေကပြန်ပြင်ဖို့ကြိုးစားနေတော့မယ
်ဝါရှင်တန်ဒီစီမြို့တော်ဝန်မာရီယယ်ဘောက်ဇာကလည်းအခမဲ့စီးနင်းခွင့်ပေးမဲ့အစီအစဉ်ကိုကြိုက်ပေမဲ့ရေရှည်မှာဒီအစီအစဉ်အတွက်နှစ်စဉ်ကုန်ကြမဲ့ဇယိတ်42တန်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ပါတယ်ဝါရှင်တန်အေရီးယားထဲမှာတစ်စိတ်တစ်ပိုင်းပါတဲ့မေရီလန်နဲ့ဗာဂျီးနီးယားပြည်နယ်တွေကလည်းကုန်ကြစရိတ်မျှခံဖို့သူကပြောပါတယ်ဝါရှင်တန်ဒီစီမှာဝင်ငွေနဲ့မိသားစုတွေလည်းနေထိုင်တာကြောင့်တချို့ကဒီအစီအစဉ်ကိုကြိုက်နှစ်သက်ပါတယ
် Right now I ride the bus of a few times a week
ဒီဘက်ကိုအတိတ်အနေနဲ့စီးကြည့်ပါတယ်ဘလောက်ပေးရမလဲဆိုတာထက်တွက်စရာမလိုတော့တာကအင်မတန်ကောင်းတာပါအဲ့လိုသားဆိုရင်ပိုပြီးစီးပြလာမယ်ထင်ပါတယ
်။ဒါအပြင်အစောဆုံး2024ဆောင်းရာသီကစပြီးတော့ဒီစီမာနေသူတွေတလကိုယထာကတရားပေးဖို့လဲမြို့အုပ်ချုပ်ရေးကောင်စီဝင်တွေကတင်ပြထားတာပါ။ဒီအစီအစဉ်အကောင့်ထဲပေါ်လာမယ်ဆိုရင်တော့နှစ်စဉ်ဒေါ်လာတန်150ကျုံပါပါ။ဘတ်ကားကထဲယထာကကပူစည်းကြီးပါတယ
်။ Sometimes I catch the train and
တခါတလေမှယထာရောကားရောအတွက်ပါပတ်စံပေးကြရပါတယ်။ကျမတို့လူအလုံးနေတိုင်းသွားရတဲ့သူတွေအတွက်တော့ယထာကတေးရတာကတိတ်ပြီးတော့မစားပါဘူးအခမဲ့သာစီရမယ်ဆိုရင်တော့အရန်ကောင်းပါပါပတ်စံပေးပြီးတော့စီးလက်မရှိကြတဲ့သူတွေအတွက်လည်းပို့ပြီးတော့အဆင်ပြေတာပေါ့
ဘတ်ကားအခမဲ့စီးနင်းခွင့်အစီအစဉ်ဟာဝါရှင်တန် DC ကအတော်များများအတွက်အထောက်အကူဖြစ်လိမ့်မယ်လို့သုံးသပ်သူတွေကထောက်ပြပါတယ်ဝင်ငွေနဲ့မိသားစုဝင်တွေဖြစ်တဲ့လူမဲလက်တင်နွေဘွားအမေရိကန်တွေနဲ့ရွှေပြောင်းခြေချနေထိုင်သူတွေအသက်50အောက်အရွယ်တွေအများဆုံးစီးနင်းကြလိမ့်မယ်လို့ဖြူသုဝေသနစင်တာကဆိုပါတယ်
ကောင်းတဲ့အစီအစဉ်ဆိုရင်ကျွန်တော်ဒီနေ့တော့ကောင်းပါတယ်ကောင်းပါတယ်ဆိုတာဟိုအဓိကနှစ်နေရာနဲ့ကြည့်လို့ရတယ်အဓိကနောက်တစ်ခုထပ်ခွဲလို့ရတာကဒီဟိုဘတ်ကားနဲ့မက်ထရိုနဲ့ဘတ်ကားစီးတဲ့လူနဲ့မက်ထရိုစီးတဲ့လူကမတူဘူးအမေရိကမြို့ကြီးတွေမှာကြီးမဲ့ဆိုရင်ဟိုဟာမက်ထရိုစီးတဲ့လူတွေကများသွားဖြစ်9နိုင်ရနဲ့9နိုင်အလုပ်လုပ်တဲ့လူတွေပုံများတယ်အမေအဲ့ဒီဟိုဘတ်ကားစီးတဲ့လူတွေကများသွားဖြစ်လို့ရှိရင်အဲ့လိုမျိုးဟိုလိုမျိုးဟိုအချိန်ပိုင်းအလုပ်တာလုပ်တာတို့တနည်းအားညဘက်စားတော့ဆိုင်မှာလုပ်လုပ်တဲ့ဟာလို့ဆိုအဲ့လိုလူမျိုးတွေပို့ပြီးတော့များတယ်အဲသူပို့ public transport ဆိုပေမဲ့အဲ့ဒီ US မှာမတူဘူးပေါ့ဟိုဟာအဲ့တော့အကယ်၍ဒီလိုမျိုးအခမဲ့လောက်ပေးလိုက်ခြင်းအဖြစ်ဟိုသူတို့အတွက်ပို့ပြီးတော့ဟိုဟာသွားလာနည်းနည်းပို့ပြီးလွှဲကူတယ်ပေါ့
အခမဲ့တည်ယူပို့ဆောင်ရေးစနစ်ကြောင့်အခွန်အမ်းပြည်သူတွေပို့ဝန်တော့ဝန်ဖို့ဖြစ်မှာကိုလည်းမလိုလားသူတွေရှိပါတယ်ဒါပေမဲ့လည်းအခမဲ့လိုရခီးသွားနေတာကြောင့်ဒီလိုအခြေအနေကနေလူမှုအတိုင်းဝိုင်းကိုပြန်အကျိုးဖြစ်ထွန်းစေနိုင်ကြောင်းလဲတချို့ကထောက်ပြပါတယ်
ဟိုဒီ transportation ဆိုတာများတော့အဖြစ်ပြောလို့ရှိရင်ဟိုဟာပဲဟိုဒီဟာတနေရာနဲ့တနေရာရအောင်လုပ်ဖို့ပဲတနေရာနဲ့တနေရာရောက်ပြီးတော့အဲ့တနေရာမှာရောက်တဲ့ခါမှာအလုပ်လုပ်တာတို့ဒါမှမဟုတ်တခြား activity တွေလုပ်လို့ရအောင်လို့ဟိုအဲ့ဒီဟာ transportation ကအလဲလက် lens တစ်ခုအနေနဲ့ကူညီပေးတဲ့သဘောမျိုးပဲဟိုဟာစာကြည့်လိုက်တယ်ဥပမာများတော့ဖြစ်စာကြည့်လိုက်တယ်ဥပမာပေးမယ်ဆိုလို့ရှိရင်စာကြည့်လိုက်တယ်ဆိုရင်အကုန်လုံး DC မှာဆိုရင်အကုန် free ပဲဟိုဟာကပြထားလို့ရှိရင်ကြိတ်တဲ့နေရာသွားပြီးတော့တုံးလို့ရတယ်။ပတ်စံဝင်လားဆိုတော့ပတ်စံမဝင်ဘူး။ဒါပေမဲ့စာကြည့်တဲ့ရဲ့သဘောကဘာလဲဆိုတော့ဒီစာကြည့်တဲ့ကိုလေ့လာစာကြည့်တဲ့မှာစာဖတ်ပြီးလေ့လာတော့အဖြစ်တခြားဟာတွေပို့ပြီးတော့ဟိုလုံနိုင်ခြိုင်နိုင်တယ်ပေါ့ဒီဘဟုသုတတိုးပြီးတော့အဲ့လိုသဘောမျိုးပဲဒီဟာလည်းပဲ transportation ဆိုရယ်အဓိကအဖြစ် public transportation ဆိုရယ်အဓိပ္ပာယ်ကဟိုနောက်တခြားပို့ပြီးတော့ productive ဖြစ်အောင်လုပ်နိုင်တယ်အခွင့်အရေးတစ်ခုပေးထားအောင်နော
်အခမဲ့စီးနင်းခွင့်အပြင်တည်ယူပို့ဆောင်ရေးအပိုင်းမှာပိုကောင်းမွန်တဲ့ဝန်ဆောင်မှုပေးဖို့အရေးကြီးကြောင်းလဲအခုလို့ပြောပါတယ
် coverage ပေါ့ဒီဟာဟိုဟာသူကများသွားဖြစ်ဆိုရင် demand အများကြီးရတာဘယ်နေရာမှာလူတွေကဘယ်နေရာမှာအများဆုံးစုလဲဘယ်နေရာကိုသွားကြလဲလစ်လက်တဲ့ဟာတွေရှိရရှိမယ်ဘတ်စကအဲ့လိုဟာမျိုးဆိုရင်ဘာနဲ့သွားလဲဆိုရင် para transit လို့ခေါ်တယ်အဲ့လိုမျိုးဟို van လေးတွေအဲ့လိုမျိုးဟို neighborhood လေးတွေဝင်ပြီးတော့သွားတဲ့ဟာမျိုးခုပြီးတော့ covid မှာဆိုရင်အများကြီးပို့ပြီးစိုးရိမ်လာတာဒီဟာဒါယောဂမကူအောင်ဆိုရင်သူတို့အမြဲတမ်းဟိုပေါ့ safety တို့တန်ရှင်းဟာတွေအဲ့လိုမျိုးတွေ
အခမဲ့စီးနင်းခွင့်ကို Kansas City မှာ2020အစောပိုင်းကတည်းကစတင်ခဲ့တာပါဒီအစီအစဉ်ကြောင့်ဘတ်ကားစီးသူတွေပိုများလာပြီးဘတ်ကားမောင်းသူနဲ့စီးနင်းသူတွေကြားပြဿနာတွေလည်း short ချနိုင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့လည်းအင်ဂျီယာမဲ့တွေကဘတ်ကားပေါ်မှာအမဲလိုလိုလိုက်ပါလိရှိတာကြောင့်အနံ့အသက်မခံနိုင်ကြသူတွေကဝိုင်းဝန်းတိုင်တန်းတဲ့အတွက်လုံခြုံရေးနဲ့စောင့်ချက်စစ်ဆေးဖြစ်ရှင်းခဲ့ပါတယ်ဒီအစီအစဉ်ဟာအောင်မြင်တဲ့အစီအစဉ်ဖြစ်တယ်လို့လည်းဒေသတည်ယူပို့ဆောင်ရေးအာဏာပိုင်တွေကပြောပါတယ်ခင်ဗျာ
သုရဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခုတစ်ခါတော့ တောက်ကြနေညာလိုင်းတင်ဆက်ပေးနေကြတိတ်ပန်တဲ့ဤပညာကဏ္ဍကိုထုတ်လွှင့်ပေးမှာပါနေနဲ့ကျယ်ဒီမှာသာတွေ့ရတဲ့အန်ဒီယမ်မရှိပဲတန်ရှင်းတဲ့နျူကလ িয়ার စွမ်းအင်မျိုးကိုအမေရိကန်တိတ်ပန်ပညာရှင်တွေတခွဲကမှထုတ်နိုင်ပါပြီ2022အတွက်တိတ်ပန်ပညာရဲ့ဆိုင်ရာအထူးခြားဆုံးအောင်မြင်မှုအကြောင်းအမေရိကန်နိုင်ငံတောင်ပိုင်းမစ္စဆီပီတက္ကသိုလ်ကနျူကလ িয়ার ယူပဗေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဒီဇင်ဘာလ23ရက်နေ့တော့ကဒီအမေရိကန်စွမ်းအင်ဝင်ကြီးဌာနနေပြီးကြေညာပါတယ်ဆရာ
ဒီဟုတ်ကဲ့
သိပ္ပံပညာရှင်တွေနှစ်ပေါင်းများစွာစူးစမ်းနေတဲ့ဒီ nuclear fusion energy ပေါ့လေထုတ်နိုင်ဖို့လမ်းစရပြီလို့ပြောပါတယ်ဆရာ
ဟုတ်ကဲ့
ပထမအဆုံးဒီ nuclear fusion energy ဆိုတာဘာလဲဆရာဆက်ပြပေးပါဦးဟုတ်ကဲ့အ
ဲ့တော့တခု nuclear စွမ်းအင်နဲ့ပတ်သက်လို့ nuclear ကတည်းကရနေတဲ့စွမ်းအင်နှစ်နည်းရှိတာပေါ့လေနော်တနည်းကတော့ကျွန်တော်အလုံးပြည်တိုင်းပဲအနုမြူဘုံမှာလုပ်တဲ့ fission ကရတဲ့ energy ရဲ့အခုဟာတော့ fusion ကရတဲ့ energy ပေါ့နော် fusion ကလည်းဘုံလုံးလို့ရတယ်ဒါပေမဲ့ဘာကွာလဲဆိုတော့ fission ဆိုတာက nucleus အကြီးတစ်ခုကိုသူကနှစ်ပိုင်းကိုရောက်ခွဲပလိုက်တာနော်တစ်မျိုးနဲ့တစ်မျိုးတူယူမတူပဲဒါပေမဲ့နှစ်ပိုင်းကညီချင်းပါညီပဲအဲ့တော့ဥပမာ uranium 235ကိုneutron လေးတကောင်ဝင်တိုက်လိုက်လို့ရှိရင်သူက krypton ရယ် barium ရယ်နှစ်ပိုင်းကွဲသွားတယ်ပြီးတော့မှတခါသူတို့တည်းကနေ neutron လေးတစ်ခုနဲ့ gamma ray တွေထွက် energy ထွက်လာတာပေါ့အဲ့ဒီ neutron တွေကဒီပြင်ကောင်တွေကို light တိုက်တော့သူက chain reaction ဖြစ်တာဆိုတော့ zeta uncontrolled chain reaction ဆိုတော့အဲ့ဒါဒါအနုမြူဘုံဖြစ်သွားတာပေါ့ nuclear reactor တွေမှာကျတော့အဲ့ဒါကို control လုပ်တာပေါ့အခုfusion ကြတော့အဲ့လို nucleus အကြီးကိုအသေးခွဲတာမဟုတ်ဘူးသူကဘာလုပ်တာလဲ nucleus သေးတဲ့တစ်ခုကိုပေါင်းတာသေးတဲ့တစ်ခုကိုပေါင်းပြီး fuse လုပ်လိုက်တာနော်ဟိုရေခဲတစ်တုံးတော့ယူပြီးတော့လက်နဲ့ကြည့်လိုက်ပြီးတော့ဒရုန်းနဲ့ဖြစ်အောင်လုပ်တာမျိုးပေါ့သိငယ်တဲ့ပေါ်ပါတဲ့ nucleus လေးကိုပေါင်းပြီးတော့ကြီးလာအောင်ကြီးတဲ့ nucleus တစ်ခုလုပ်တာ fusion လို့ခေါ်တာ
fusion เนี่ยဒီပေါင်းဆက်ပြီးတော့ nuclear လေးတွေပေါင်းဆက်ပြီးတော့มาဒီ sun ရောထောက်တဲ့နေကိုတွေ့လာတယ်ပေါ့เนาะဆိုတော့ဖြစ်လာတယ်ဆိုတော့ဒီဥစ္စာကနေရနေရတဲ့ sun မျိုးလို့ပြောပါတယ်ဆရာဆိုတော့နည်းနည်းအဲ့ဒါလေးကိုပြောပြပေးပါနေမှာဘယ်လိုရှိလဲ
အဲ့တော့ကျွန်တော်နေမှာဘာလို့ဖြစ်တယ်ဆိုတော့ပြောပြမယ်เนาะအဲ့တော့နေမှာကျတော့ဘာဖြစ်တာလဲဆိုတော့ပထမဦးဆုံးဒီ proton တစ်ခုကသူတို့ကဝင်တိုက်ဝင်တိုက်ပြီးတော့သူတို့ကဒီကောင်ကရက်စစ်ဓာတ်ကိုအဲ့ဒီ positive electron အပေါင်းရက်စစ်ဓာတ်ရှိတဲ့ electron အနေနဲ့ထုတ်ပေးလိုက်ပြီးကြံနေခဲ့တဲ့ neutron ကအဲ့ဒီဟိုဘက်က proton နဲ့ပေါင်းအဲ့ဒါပေါင်းတော့လို့ရှိရင်ဘာရလဲဆိုတော့ neutron ဆိုတာရတယ်အဲ့ဒီ neutron နဲ့အပြီးနောက် energy ရတယ်အဲ့ဒီ energy ကအလေးရောင်ပေါ့အမှန်စွမ်းအင်ပေါ့အဲ့ဒီကောင်ကကျွန်တော်စီကိုရောက်တာဒါပေမဲ့ဘာလို့နေရတဲ့လောက်ကျွန်တော်စီကိုစွမ်းရအများကြီးပေးတယ်လဲဆိုတော့အဲ့ဒီproton တွေတစ်ခုတည်းတစ်ခုတိုက်ပြီးတော့ fusion ဖြစ်တာတစ်စက္ကန့်မှာသူကတစ်အနောက်က338လုံးစဉ်းစားကြည့်တစ်အနောက်က338လုံးအကျဉ်ဖြစ်တာတစ်စက္ကန့်တစ်စက္ကန့်မှာအဲ့ဒီထွက်လာတဲ့ထွက်လာတဲ့အဲ့ဒီကအလေးရောင် photon လေးတွေပေါ့လေဒါကျွန်တော်စီကိုလာတာဒါမှမဟုတ်ကျွန်တော်တို့ဒီစွမ်းအင်ကလုံးဝကိုသုံးပကုန်ဖြုတ်ပကုန်ဖြစ်နေနေရစွမ်းအင်ရရနောက်ထပ်ကိုနှစ်ပေါင်းဘီလီယံနဲ့များစွာချီပြီးတော့သူကလောင်နေဦးမှာနော်ဒါအဲ့တော့ဒါနေရနေရတဲ့စွမ်းအင်အဓိက fusion energy ပေါ့ဆိုအခုတို့ကလေဒါကိုလှုပ်တာဒါပေမဲ့ဒီမှာကျတော့ဟိုတို့လှုပ်တာ neutron ရဲ့နောက်ပြီးတော့ tritium ဆိုတာရဲ့အဲ့ဒီဟာကိုပေါက်ပြီးတော့တို့ကလှုပ်တာအဲ့ဒီဟာကို fuse လုပ်ခိုင်းတာနော်အဲ့တော့အဲ့ဒါကြောင့်တို့ကနေရဲ့စွမ်းအင်နဲ့တူတူပဲလို့ပြောတာဟု
တ်ကဲ့ပါဆရာဆိုတော့ဒီနေရဲ့စွမ်းအင်ကိုပေါ့နော်လူတွေတုံးနိုင်အောင်ဒီကနေပြီးတော့လူတွေကနေထုတ်လုပ်တဲ့သဘောပေါ့နော်ဆရာ
ဟုတ်ကဲ့
ဒီလိုမျိုးလှုပ်လို့ရတယ်ဆိုတာအတိနေတာနှစ်ပေါင်းများစွာကြာနေပါပြီဆရာဒါပေမဲ့အခုပေါ့နော်ဒီနှစ်ပေါင်းများစွာကြာမှာပဲဒီလိုမျိုးထုတ်နိုင်နေဆိုတော့ဘာကြောင့်များဒီလောက်ခက်ခဲနေတာပါလဲဆရာဒီလိုထုတ်နိုင်မှာ
ဟုတ်ကဲ့အဲ့တော့ခုနကကျွန်တော်ပြောသလို proton နှလုံးဆိုလို့ရှိရင်တို့ကနှစ်ကောင်စလုံးကအပေါင်းလျက်စစ်တတ်ရှိတာဆိုရစစ်တာကအပေါင်းအပေါင်းကြီးကကန်ထုတ်ပါဦးဆိုတော့သူတို့ကို fuse လုပ်ဖို့ဆိုလို့ရှိရင် fusion ဖြစ်ဖို့ဆိုလို့ရှင်တစ်ခုစလုံးကိုအရန်ကိုလုံးဝတကောင်ပေါ်တကောင်ထပ်နေအောင်လုပ်ရမှာဆိုတော့ရက်စစ်တာကဆာမတီးရဲ့အတိုင်းပဲသူကဟိုဘာလဲအကွာအဝေးရဲ့နှစ်ထပ်ကိန်းတဲ့အချိုးကြတာကိုဆိုတော့နှစ်ဆနီးသွားရင်လေးစားပုံပြီးပြားလာတာသူရဲ့တွန်းအားဆိုတော့ဒီတစ်ခုတစ်ခုပေါ်တစ်ခုထပ်တူထပ်ပြားအဲ့လိုသွားထပ်ပြီးတော့ fuse လုပ်ဖို့ဆိုလို့ရှိရင်စွမ်းရည်အများကြီးလိုတာအဲ့တော့နေမှာကျတော့ဘာလို့ဖြစ်လဲဆိုတော့နေကအကြီးကြီးကိုဆိုတော့နေကအရင်ကဘာထက်ကိုအစာပေါင်းများစွာတန်းတဲ့ချီပြီးတော့ကြီးတဲ့အတွက်သူ့ရဲ့ drug to ဆွဲအားအရင်များတယ်။နောက်ဒီ radiation pressure လည်းအရင်များတော့ဒီ proton တွေက fuse ဖြစ်တာ။ကဘာပေါ်မှာကျတော့အဲ့လိုလုပ်လို့မရဘူး။ဒါပေမဲ့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီကောင်ဒီကိုအရန်ပူအောင်နေထက်ကိုပူအောင်လုပ်လို့ရတယ်။အဲသူတို့ကအဲ့တော့ DV ကိုတုံးတာ။နောက်ပြီးခုနကကျွန်တော်ပြောတဲ့ proton တစ်ခုဖြစ်တယ်ဆိုတာဒါပထမအဦးဆုံးစဖြစ်တဲ့ reaction ။နောက်ပြီးနောက်ဒီပြေပိုပြီးကြီးလာတဲ့ element တွေဖြစ်လာတဲ့အခါကျရင်လည်းထပ်ပြီး fuse ဖြစ်သေးတယ်။ဆိုတော့ကျွန်တော်ကဒီမှာကျတော့ proton တွေကိုအဲ့လို fuse မလို့ဘာလုပ်တာလဲဆိုတော့ခုနပြောတဲ့ neutron ရဲ့ tritium ရဲ့ဘယ်ကိုသူတို့ကချွေး cylinder လေးထဲမှာထည့်။အဲ့ဒါကိုသူတို့က froze လုပ်ထားတာ၊ခဲထားတာ။ပြီးတော့မှအဲ့ရအောင်လေးစား192ချောင်းနဲ့ပြစ်တာဒီသူတို့လုပ်တာဒါ Lawrence Livermore Lab ဆိုတာ Nuclear Weapon Lab သူတို့ဒါလက်နဲ့ထုတ်တဲ့သူတွေသနာစင်တာပေါ့နော်အဲ့ဒီမှာလုပ်တာဆိုတော့သူတို့လေဆာတွေကအရန်ကောက်တာအဲ့ဒီမှာဘလောက် energy ပေးလိုက်လဲဆိုတော့သူတို့က2 megajoules လောက်စွမ်းအင်ပေးတာ2 megajoules စွမ်းအင်ကို1စက္ကန့်ပေးလို့ရှိရင်ကျွန်တော် 2 megawatt power နဲ့တူတာအဲ့တော့2 megajoule စွမ်းအင်ကိုသူကဒီအဲ့ဒီ pellet လေးဒီပဲစီလေးလောက်ရှိတဲ့ deuterium နဲ့ tritium ကိုလုံးထားတဲ့ဟာလေးကိုပေးလိုက်တာအဲ့ဒီက fuse ဖြစ်သွားတော့အဲ့ဒီမှာ energy ထွက်လာအဲ့တော့ fuse ရေဘာလို့ energy ထွက်တယ်လဲဆိုတော့ proton နဲ့ neutron ရှိပဲဆိုတော့သူတို့ကောင်ကိုပေါင်းလိုက်လို့ရှိရင်ရလာတဲ့ deuterium ကသူ့ရဲ့ drug to ဟာဒီကိုရှိတဲ့ကောင်တစ်ခုပေါင်းတာတဲ့နည်းတယ်အဲ့တော့ကွာခြားသွားတဲ့ drug to ကိုကစွမ်းအင်နေနဲ့ထွက်လာဆိုတော့ Einstein ပြောထားတဲ့ E is equal to mc square ဆိုတဲ့အတိုင်းပဲပျောက်ဆုံးသွားတဲ့အဲ့ဒီ drug to ကိုအလေးရောင်ရဲ့အလီနှစ်ထပ်ကိန်းနဲ့မြှောက်လိုက်လို့ရှိရင်ရတဲ့စွမ်းအင်ရတာဆိုတော့စွမ်းအင်အများအများကြီးထွက်လာတော့ဒါမှမဟုတ်တော့အဲ့ဒါအရန်ကို excited ဖြစ်
ဒေါက်တာချင်းမောင်ရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ကြည့်ဆောင်ပ
ါ။ဗစင်သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြမ်းရှိနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကုဇော်မိုးကျော်ကတလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံဒီမိုကရေစီရေးတဲ့အမေရိကန်လွှတ်တော်ကအရေးယူဆောင်ရွက်မဲ့ဘာမာအက်ဥပဒေပြင်ဆင်ချက်အသစ်ထည့်သွင်းထားတဲ့2023ခုနှစ် NDAA အမေရိကန်အမျိုးသားကာကွယ်ဆိုင်ရာမူကြမ်းကိုအမေရိကန်အထက်လွှတ်တော်ကကြာတာပြင်းနေကအတည်ပြုပြဋ္ဌာန်းလိုက်ပါတယ်။ဘာမာ Unified Through Rigorous Military Accountability Act of 2022လို့နာမည်ပေးထားတဲ့ဥပဒေဟာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒီမိုကရေစီရဲ့အတွက်တိုက်ပွဲဝင်နေသူတွေကိုထောက်ပံ့ကူညီဖို့နဲ့မြန်မာစစ်တပ်ကိုပိုပြီးထိရောက်တဲ့ပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ဖို့အဓိကရည်ရွယ်တဲ့ဥပဒေဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာအရေးကိုဆက်လက်အာရုံစိုက်ရေးယူပေးဖို့ကုလသမဂ္ဂအထွေထွေညီလာခံကတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံကလူသားချင်းစာနာမှုဆိုင်ရာအကြမ်းတည်းဖြစ်ရှင်းရေးရိုဟင်ဂျာဒုက္ခသည်တွေနဲ့အတင်းအဓမ္မရွှေပြောင်းခံရသူတွေကိုယ်စံနာနဲ့ဘေးကင်းလုံခြုံစွာတိတ်ခါရှိရှိပြန်နိုင်ရေးရှိရှိတည်တံ့ရေးဆိုတဲ့အတွက်ခိုင်မာတဲ့အကြံပြုဆောင်ရွက်ချက်တွေလုံခြုံရေးကောင်စီကဆက်လက်လှုပ်ဆောင်သွားဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ပြင်မှာရှိတဲ့ညအိတ်စတဲ့ချခရီးထွက်သူတွေရေပန်းစားတဲ့နေရာမှာဒီကနေ့တောက်ကြနေမယ့်ကရုတ်တရက်မြေပြိုကျခဲ့တဲ့အတွက်16ရောက်သေဆုံးပြီး20လောက်ပျောက်ဆုံးနေတယ်လို့မလေးရှားတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဖိလစ်ပိုင်မှာတော့ခရစ်စမတ်နေ့ရောက်ဖို့9ရက်အလိုဒီကနေ့တောက်ကြနေမှာအာယံဥစုတောင်းပွဲတွေချိန်တင်တဲ့စတင်တင်ပါနေပါပြီ။ကက်သလစ်ဘာသာဝင်တွေအများစုနေတဲ့ဖိလစ်ပိုင်နိုင်ငံမှာအခုလိုဝိပုပွဲတွေကိုခရစ်စမတ်မတိုင်ခင်ညတွေမှာဇက်တိုက်ကျင်းပလေးရှိပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ View American အတန်ရဲ့တောက်ချာနေညာပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းလိုမီတာ19:25:30တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။လာကြနိုင်ပါ
This program has come to you from the Voice of America, Washington.